မင်္ဂလာရှိတဲ့မနေ့ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရ2022ခုနှစ်မတ်လ19ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3049လမ်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲတင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ထိတ်တန့်ရောက်သတင်းတွေတင်ပြတဲ့အခါယူကရိန်းအရေးသမ္မတဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့အွန်လိုင်းမှာဆွေးနွေးကြတဲ့အကြောင်းတခါစိတ်ချမ်းမြေ့စရာကမ္ဘာနိုင်ငံစီးနှင်းမှာမြန်မာကအဆင့်126မှာရှိနေတဲ့အကြောင်းတွေကိုနားဆင်ရမှာဖြစ်ပြီးသကိုင်းတိုင်းတွေကစစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းရေးဖြစ်စဉ်ကြောင့်ဒေသခံတွေဘယ်လိုတင်းဆောင်နေရပါသလဲ
။အိုးပထမတိုက်ပွဲကလေးကဟိုမိနေချို့ပြီးတော့အဲ့ပထမတစ်ဖက်တိုက်ပွဲတွေကလည်းတဝက်လောက်ကတော့မပြတ်နိုင်ကြဘူးသူချင်းကြီး
ဒေသခံအမျိုးသမီးပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်တခါကရင်ပြည်နယ်တွင်းတိုက်ပွဲတွေကြောင့်ဒေသခံတွေထိုင်းနိုင်ငံဘက်ကိုတင်းဆောင်လာတဲ့အချိန်လေးဝါဒေသမှာကိုဗစ်ထိန်းချုပ်ရေးကန့်သက်ရက်ထက်တိုးလိုက်တဲ့အကြောင်းတွေကိုလည်းတင်ပြဖို့ရှိပါတယ်အမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာသုတဆောင်တဲ့အမေရိကန်တခွင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာသတင်းသုံးသပ်ကြော်လာနေပြီးယူကရိန်းမျိုးရုံနဲ့တခြားမျိုးတွေကိုအဆက်မပြတ်ဘုံကျဲတိုက်ခိုက်နေခြင်းမှာပဲ။တောက်ချန်နေကအမေရိကန်သမ္မတဂျိုးဘိုင်ဒင်နဲ့တရုတ်သမ္မတရှီကျင်ပင်တို့နှစ်ဦးဟာယူကရိန်းကိုရုရှားကျူးကျော်မှုနဲ့ပတ်သက်ပြီးရှာရှာပါပါဗီဒီယိုအွန်လိုင်းမှာဆွေးနွေးခဲ့ကြပါတယ်။ရုရှားကတရုတ်ကိုစီးအကူအညီတောင်းနေတယ်လို့ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်လည်းလက်ရှိပြည်ပကမှာတရုတ်နိုင်ငံဟာအရေးကြီးတဲ့အခန်းခံလာကနေပါဝင်လာနိုင်တာဖြစ်ပါတယ်။အမေရိကန်အစိုးရကတော့တရုတ်နေနဲ့ရုရှားကိုစီးအကူအညီရောစီးပွားရေးအကူအညီပါမပေးအောင်တားဆီးဖို့အတွက်လုပ်နေတာပါ။ခေါင်းဆောင်နှစ်ဦးရဲ့ဆင်းရဲမှုတွေနဲ့ပတ်သက်ပြီးသမ္မတအင်ဗျူးကအထောက်မပြောသေးပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုတရုတ်သမ္မတကထောက်ခံကြောင်းပြောဆိုမှုတွေယူကရိန်းကိုရုရှားကျူးကျော်တာအတွက်တရုတ်ကဝေဖန်ရှုတ်ချတာမျိုးမဟုတ်တာတွေနဲ့ပတ်သက်ပြီးတရုတ်သမ္မတရှီကိုသမ္မတဘိုင်ဒန်ကမေးမြန်းဖို့ရှိကြောင်းအင်ဗျူပြောခွင့်ရဂျန်ဆာကီကဒီစီဝေးမတိုင်ခင်ပြောကြားခဲ့တာပါသမ္မတနှစ်ဦးရဲ့နှစ်နာရီနီးပါးဆွေးနွေးပွဲအပြီးတရုတ်နိုင်ငံချင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ပြည်ပခန့်နဲ့ထိတ်တဲရင်ဆိုင်မှုတွေဟာဘယ်သူ့အတွက်မှအကျိုးမရှိကြောင်းဖော်ပြထားပါတယ်တစ်ချိန်တည်းမှာပဲယူကရိန်းအနောက်ပိုင်းလစ်ဗစ်မြို့ကလေဆိပ်နားကိုရုရှားကအင်းနယ်နှစ်ဘက်ကနေမစမ်းတုံးနဲ့တိုက်ခတ်ခဲ့တယ်လို့ကီယက်မြို့ရောရှင်ချေဘုံနေရာတွေကိုလည်းရုရှားကဘုံကျဲတိုက်ခိုက်နေတာဖြစ်ပါတယ်။ရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့စစ်ပွဲဟာနိုင်ငံတကာလိုက်နာရမယ့်ဥပဒေကိုစိန်ခေါ်မှုတစ်ခုဖြစ်ကြောင်းဆွစ်ဇာလန်သံတမန်ကြီးဂျက်ပီတော့ကပြောကြားလိုက်ပါတယ်။ February 24ရက်နေ့မှာယူကရိန်းကိုရုရှားစတင်ကျူးကျော်တာနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂနဲ့အမေရိကန်တို့ရဲ့ရုရှားပေါ်မကြုံစုဘူးချမှတ်တဲ့စီးပွားရေးဒဏ်ခတ်မှုမှာသူလဲပါဝင်မှာဖြစ်ကြောင်းဂျာမနီနိုင်ငံတနနိုင်ငံဖြစ်တဲ့ Switzerland Federal Council က February 28ရက်မှာကြေညာခဲ့တာပါ EU နဲ့ American တို့ကနိုင်ငံတနနိုင်ငံကိုအရေးယူဒဏ်ခတ်တဲ့မတဲ့မိတ်ဆွေတွေနဲ့တိုင်ပင်တဲ့အခါတိုင်း Switzerland ကလက်မခံတာတွေလက်ခံတာတွေရှိခဲ့ပေမဲ့အခုတစ်ချိန်မှာတော့လက်ခံခဲ့ကြောင်းဒါပေမဲ့ Switzerland ဟာဘယ်မှလိုက်တဲ့ဂျာမနီနိုင်ငံအဖြစ်နဲ့ပဲရက်တီစဲဖြစ်ကြောင်းသံတမန်ကြီးက Twitter မှာရေးပါတယ်နိုင်ငံတကာဥပဒေကိုလေးစားလိုက်နာမှုဟာနိုင်ငံကြီးတွေအတွက်တိတ်အရေးမပါပဲရှိနိုင်နေမယ်။နိုင်ငံငယ်ကလေးတွေအတွက်တော့သူတို့ရဲ့ရှင်သန်ရည်ရည်အတွက်တိတ်ကိုအရေးပါတာဖြစ်ပြီးအခုရုရှားရဲ့ယူကရိန်းကျူးကျော်မှုဟာယူကရိန်းနဲ့မကပဲတခြားနိုင်ငံတွေအတွက်ပါချင်းချောက်မှုတစ်ခုဖြစ်နေတယ်လို့တိတ်သိငယ်တဲ့ဆွစ်ဇာလန်ရဲ့လုံခြုံရေးအတွက်ပါအရေးပါနေကြောင်းလည်းပြောပါတယ်။ EU ကအရေးယူထားတဲ့ရုရှားစုအနေနဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီ200ကျော်ကို EU အဖွဲ့ဝင်မဟုတ်တဲ့ဆွစ်ဇာလန်ကဘုဒ္ဓဘုနေမှာပဲအရေးယူကြောင်းကြေညာခဲ့တာဖြစ်ပါတယ်။ရုရှားကကျူးကျော်တိုက်ခိုက်တာခံရတဲ့ယူကရိန်းနိုင်ငံတွေမှာနေရဆန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်6တန်းနေပါခွဲရှိနေပြီးပြည်ပကိုတိမ်းရှောင်လာသူက 3.2 တန်းကျော်နေပြီလို့ IOM ကုလသမဂ္ဂရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ကပြောပါတယ်။ IOM ရဲ့ခန့်မှန်းချက်ကိုတောက်ချန်နေကုလသမဂ္ဂလူသားချင်းစာနာမှုပူးပေါင်းဆောင်ရွက်ရေးရုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR ပြောခွင့်ရမက်သီးယူးဆော့မော့ချ်ကတော့ယူကရိန်းမှာတိုက်ပွဲအခြေအနေပုံမြင့်လာနေတယ်လို့ပြောပါတယ
် Humanitarian reports received from those areas are horrifying.
လူသားဆန္ဒမှုဆိုင်ရာအစီရင်ခံစာတွေရဒီဒေသတွေရဲ့အခြေအနေတွေကတိတ်ကိုဆိုးနေကြောင်းနဲ့တိုက်ခိုက်မှုတွေအတွင်းအရက်သားတွေကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့တာပါယူကရိန်းမှာစစ်ဘေးကြောင့်ထွက်ပြေးရသူက 3.2 တန်းကျော်နေပြီလို့လည်းပြောပါတယ် Ukraine ကိုကျူးကျော်တိုက်ခိုက်တာမှန်ကန်တဲ့လုပ်ရဖြစ်နေရုရှားသမ္မတ Vladimir Putin ကတောက်ချနေမော်စကိုကလူစနီကီအားကစားရုံမှာမင်းကွန်းပြောကြားခဲ့ပါတယ်။ရုရှားအလံတွင်ဝှေ့ယမ်းနေတဲ့လူတွေနဲ့ပြည်နေတဲ့အားကစားရုံမှာပြောကြားတဲ့မင်းကွန်းမှာတော့လူအချက်ရ Ukraine ကိုတိုက်ရတာဖြစ်ပြီးမလောက်ပဲဖြစ်ဖြစ်ပေးဆက်သွားမှာဖြစ်တယ်လို့စီစဉ်ထားတဲ့အတိုင်းတေချာပေါက်အောင်မြင်မှုရမယ်လို့လည်းပြောပါတယ်။အထူးဆက်စင်းဖြစ်နေ Ukraine ပေါ်တိုက်ခိုက်မှုကိုရင်းညွှန်းပြောဆိုခဲ့ပြီးရုရှားရဲ့စီးလုံးညီညွတ်မှုကိုထင်ရနေတယ်လို့လည်းပြောပါတယ်။ရုရှားစစ်တီတွေဟာအချင်းချင်းရိုင်းပင်းနေကြပြီးတော့စီးလုံးညီညွတ်မှုတွေရနေတယ်လို့လည်းပြောပါတယ်။ရုရှားသမ္မတပူတင်ရဲ့မင်းကွန်းကိုနိုင်ငံတော်ရုပ်သံကထုတ်လွှင့်ချိန်မှာရုပ်ကြီးခက်တာပြတ်တောက်သွားခဲ့တာဖြစ်ပြီးဒါဟာဆက်ချုပ်ရင်းမှုကြောင့်လို့ရုရှားဆိုတာပြောဝင်ရဒီမီထရီပက်စကော့ကပြောကြားချက်ကိုကိုးကားပြီး RIA သတင်းဌာနကဖော်ပြပါတယ်။ယူကရိန်းကရုရှားစကားပြောတဲ့လူမျိုးတွေဂျန်နိုဆိုက်မျိုးတုံးတပ်ဖြတ်မှုခံရတာကိုရုရှားကကာကွယ်ဖို့ဖြစ်ကြောင်းလည်းသမ္မတပူတင်ကပြောပါတယ်။ယူကရိန်းကတော့ရုရှားရဲ့ဆွဆဲမှုကအဓိပ္ပာယ်မရှိကြောင်းနဲ့ယူကရိန်းတည်ရဲမှုအတွက်ခုခံတိုက်ခိုက်နေရတာဖြစ်ကြောင်းပြောဆိုထားတာပ
ါ VOA American သံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505ရိုးအနီးပြီးထုတ်လွှင့်ပြနေပါတယ်ခင်ဗျာ
။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်။မြန်မာနိုင်ငံမှာလက်နက်ကိုက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးလူသားချင်းစာနာမှုဆိုင်ရာအတက်အတဲတွေပိုဆိုးလာနေတဲ့အတွက်အရသာပြည်သူတွေဒုက္ခခံစားနေကြရကြောင်းနဲ့တိုက်ပွဲတွေဟာအထူးသဖြင့်မြန်မာနိုင်ငံအရှေ့တောင်ပိုင်းနဲ့အနောက်မြောက်ပိုင်းဒေသတွေမှာဆက်လက်ဖြစ်ပွားနေတယ်လို့ကုလသမဂ္ဂဌာနေတာဝန်ရှိသူတွေကပြောဆိုထားကြောင်းတောက်ကြနေမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူချရက်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
် Across Myanmar as of March 15th 889,900 people remain displaced This includes 300
ရပါနိုင်ငံတဝန်းပြီးခဲ့တဲ့မလ14ရက်နေ့အထိအိုးအိမ်ဆုံးကထွက်ပြေးရတဲ့ဒုက္ခသည် 18,900 ကျော်ရှိနေပါတယ်အဲ့ဒီထဲက 35,000 ကျော်ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်ကတည်းကရှိခဲ့တာဖြစ်ပြီးစစ်တပ်ကအာဏာသိမ်းပြီးနောက်အိုးအိမ်ဆုံးကထွက်ပြေးရတဲ့စစ်ပြည်ဒုက္ခသည် 9,900 ကျော်ထပ်တိုးလာခဲ့ပါတယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူဒူဂျရာကပြောဆိုသွားခဲ့တာပါလူသားချင်းစာနာမှုအကူအညီလိုအပ်မှုတွေတိုးလာနေပေမဲ့အကန့်အသတ်တွေပိတ်ပင်တားဆီးမှုတွေဆက်လက်တည်ရှိနေတာကြောင့်2022ခုနှစ်အတွင်းလူ့ရက်ပမာဏကိုပြည်မီအောင်ကူညီထောက်ပံ့ဖို့အခက်အခဲတွေဆက်လက်ရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်။အကူအညီလိုအပ်နေတာတွေဟာလှုံ့ဆော်ပေးနိုင်တဲ့အတိုင်းအတာထက်ကျော်လွန်နေပါတယ်။ဒါပေမဲ့နိုင်ငံတကာချက်ချင်းဒီအဖွဲ့မြန်မာနိုင်ငံချက်ချင်းဒီအဖွဲ့မြန်မာနိုင်ငံကအစိုးရမဟုတ်တဲ့ NGO အဖွဲ့တွေနဲ့ပူးပေါင်းပြီးကုလသမဂ္ဂအနေနဲ့ဒုက္ခသည်တွေကိုအစားအစာရေဆောင်ချက်နှောင်းစေဝါနဲ့လိုအပ်တာတွေကိုကူညီထောက်ပံ့ပေးနေပါတယ်လို့လည်းပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့မတရားအနိုင်ကျင့်မှုတွေကိုအဆုံးသတ်အောင်လုပ်ဖို့ကုလသမဂ္ဂလူအခွင့်အရေးကောင်စီအနေနဲ့လက်နက်ပိတ်ပင်ရေးနဲ့ပုံမိုထိရောက်တဲ့ပိတ်ဆို့အရေးယူရေးတွေအပါအဝင်မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာတရက်ကိုချမှတ်တင်တယ်လို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာနဲ့ပတ်သက်လို့လာမယ့်တနင်္လာနေ့ကျရင်လူအခွင့်အရေးကောင်စီမှဆွေးနွေးဖို့ရှိနေချိန်မှာပဲအခုလိုတိုက်တွန်းလိုက်တာပါမြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးမြန်မာနိုင်ငံကိုလက်နက်တင်ပို့ရောင်းချမှုတားမြစ်ပိတ်ပင်ဖို့နဲ့စစ်ပတ်ဆိုင်ရာအကျိုးစီးပွားတွေကိုပိတ်ပင်ဖို့အတွက်ပုံမိုထိရောက်ပြင်းထန်ပြီးလူတဦးချင်းစီကိုပြင်မှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုလှုံ့ဆော်ဖို့စတာတွေပါဝင်သင့်တယ်လို့တိုက်တွန်းထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံကိုနိုင်ငံတကာရာဇဝတ်မှုခုံရုံးကိုတင်ဖို့လုံခြုံရေးကောင်စီကိုတိုက်တွန်းသင့်တယ်လို့လည်း HRW ကအကြံပေးထားပါတယ်။ကုလသမဂ္ဂကတောက်ကြနေမှာထုတ်ပြန်တဲ့ကမ္ဘာပျော်ရွှင်စွာနေထိုင်နိုင်မှုနိုင်ငံများစီးရင်ထဲမှာဖင်လန်နိုင်ငံဟာနံပါတ်1အဖြစ်နဲ့5ချိန်ဆက်တိုက်ရှိနေပြီးအာဖဂန်နစ္စတန်နိုင်ငံကတော့နံပါတ်146နဲ့စိတ်ချမ်းသာပျော်ရွှင်မှုအ ਨੇ ဆုံးနိုင်ငံအဖြစ်ဖော်ပြထားပါတယ်။ကမ္ဘာပေါ်ကနိုင်ငံပေါင်း146နိုင်ငံကိုစီးရင်ပြုစုထားတဲ့အထက်မှာမြန်မာနိုင်ငံကတော့အဆင့်126နေရာမှာရှိနေပါတယ်။ပျော်ရွှင်မှုအ ਨੇ ဆုံးနိုင်ငံတွေထဲမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်စီးပွားရေးပျက်စီးချဆင်းနေတဲ့လေဘနွန်နိုင်ငံကဒုတိယလိုက်ပါတယ်။တတိယကတော့ဇင်ဘာဘွေနိုင်ငံဖြစ်ပါတယ်။ ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အစ္စလာမစ်အစွန်ရောက်တွေပြန်လည်သိမ်းပိုက်ပြီးနောက်စီးပွားရေးပစ္စည်းကလူသားချင်းစာနာမှုအကြမ်းအတည်းနဲ့ရင်ဆိုင်နေရပါတယ်မြန်မာနိုင်ငံမှာလည်း2021ခုနှစ်အတွင်းစစ်တပ်ကအာဏာသိမ်းခဲ့ပြီးစစ်ပွဲများဖြစ်ပွားကလူသားချင်းစာနာမှုအကြမ်းအတည်းနဲ့ရင်ဆိုင်နေရပါတယ်ဖင်လန်နိုင်ငံပြီးရင်ကမ္ဘာပျော်ရွှင်ဆုံးနိုင်ငံတွေကတော့အိုက်စ်လန်နဲ့ဆွစ်ဇာလန်နိုင်ငံ၊နယ်သာလန်နိုင်ငံတို့ဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလာမယ့်ရက်သက်တပတ်အတွင်းကျောင်းတွေပြန်ဖွင့်တော့မှာဖြစ်ပြီးမိန်းကလေးတွေကို9တန်းအထိကျောင်းတက်ပညာသင်ခွင့်ပေးမယ်လို့တာလီဘန်တွေကတောက်ကြနေမှာကြေညာခဲ့တဲ့အပေါ်ကုလသမဂ္ဂကကြိုဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းအစ္စလာမစ်အစွန်ရောက်တာလီဘန်တွေအာဖဂန်နစ္စတန်နိုင်ငံကိုပြန်လည်သိမ်းပိုက်ပြီးနောက်အစ္စလာမစ်ရှရီယာဥပဒေနဲ့အညီကြားမှခွဲခြားတဲ့ပညာရေးစနစ်ကိုကျင့်သုံးခဲ့ပြီးအာဖဂန်ရဲ့ပြည်နယ်အတော်များများမှာယောက်ျားကလေးတွေကိုပဲကျောင်းပြန်တက်စီပြီးမိန်းကလေးတွေကိုကျောင်းတက်ခွင့်မပေးခဲ့ပါဘူး။လာမယ့်မတ်လ22ရက်နေ့ကျရင်ယောက်ျားလေးတွေရောမိန်းကလေးတွေအတွက်ပါကျောင်းတွေပြန်ဖွင့်မဲ့တာလီဘန်ရဲ့အစီအစဉ်ကိုကြိုဆိုတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေတုန်းကသူ့ရဲ့ Twitter စာမျက်နှာကနေဖော်ပြခဲ့ပါတယ်။
ထိတိုင်းအောင်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုစက်တိုက်စုစုလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးအခြေအနေကိုကြည့်ရအောင်ပါစကိုင်းတိုင်းထဲမှာစစ်ကောင်စီတပ်ကမင်းကင်းမြို့နယ်ကရွာတွေကိုအခုရက်ပိုင်းအတွင်းနယ်မြေရှင်းလင်းရေးထိုးစစ်လုပ်နေတာကြောင့်ရွာပေါင်း18ရွာကဒေသခံတွေထွက်ပြေးနေရပါတယ်။မင်းကင်းမြို့အနောက်မြောက်ဘက်မှာရှိတဲ့ကလေးမြို့နယ်ထဲမှာဆိုရင်လဲတောင်ပိုင်းဒေသခံအများစုကျေးရွာတွေကိုစွန့်ခွာပြီးတိုက်ပွဲမရှိတဲ့မြို့ပေါ်နဲ့တောတောင်တွေရဲကိုပြောင်းရွှေ့ပုံအောင်နေထိုင်နေကြရပါတယ်။စကိုင်းတိုင်းကအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းမင်းကင်းမြို့နယ်တွေကမုံရွာယာကြီးကလေးဝါကလမ်းမပီတောင်တွင်းကြောင်ဒေသမှာရှိတဲ့ကျေးရွာတွေကိုမတ်လ18ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်ပြီးနယ်မြေရှင်းလင်းလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။တောင်တွင်းကြောင်ဒေသတွေကကျေးရွာ18ရွာလောက်ကထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်းကိုဒေသခံတယောက်ကအခုလိုပြောပါတယ်
။အခုတို့ဝင်တော့မလေးရဝင်လာလား။ကျော်ရွာကိုဝင်လာလား။ဒီလိုလက်တည်းကတော့ဝရဲမှာရှိတာပေါ့ဗျာအလုံးအခုမိရနဲ့ဒီလိုကြီးနေရတဲ့ဓာရီတက်တော့ဘာလို့အရှင်းရွာလောက်တော့ပြည့်ရမှာလဲဒီလိုကအင်အားလုံးကြီးနဲ့ဝင်လာပြီးမှလက်နဲ့ဒီလိုနဲ့ပြည့်ရင်တော့ဆိုတော့ဒီတက်ကံကြီးကတော့ကျောင်းလမ်းကြီးဖြစ်ပြီးတော့ဒီကြီးမလွတ်လိုက်တဲ့လူကြီးကတော့အိမ်မှာပဲတိတ်ကြီးနေလိုက်တာပေါ့
တောင်ရင်းကြောင်ဒေသမှာကျေးရွာပေါင်း36ရွာရှိပြီးလက်ရှိစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အတွေ့ကျော်မဲမဲပြားတုံရန်ကင်းကုန်းပေါ်စတဲ့ကျေးရွာတွေအပါအဝင်ကျေးရွာအများပြားကဒေသခံတွေဒေလွရာတိမ်းရှောင်ထွက်ပြေးနေကြရတာပါတောင်ရင်းကြောင်ဒေသလူခေါ်ဆိုတာဟာချင်းပြည်နယ်ဘက်ကတောင်နဲ့မင်းကင်းမြို့နယ်တွေကတောင်တစ်ခုကြားမှာရှိတဲ့အတွေ့ကြောင်တောင်ရင်းကြောင်လို့ခေါ်ဆိုတာဖြစ်ပါတယ်မင်းကြီးမြို့နယ်တဲကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲကြီးကြီးမားမားဖြစ်တာအခုရက်ပိုင်းမှာမရှိပါဘူးအဲ့ဒီဒေသတွေဘက်မှာစစ်ကောင်စီကိုလိုလားတဲ့ဖြူစော်ရီအဖွဲ့ဝင်တွေရှိတဲ့ကျေးရွာတွေလည်းရှိပါတယ်အခုလိုမင်းကြီးမြို့နယ်ဘက်မှာစစ်တပ်ကစစ်စင်ရေးတွေလုပ်နေတယ်လို့သခိုင်းတိုင်းတဲကပဲကလေးမြို့နယ်ထဲမှာလည်းနယ်မြေရှင်းလင်းမှုတွေလုပ်နေပါတယ်ကလေးမျိုးတောင်ပိုင်းကကျေးရွာတွေဘက်မှာ2021ခုနှစ်နိုဝင်ဘာလတည်းကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲဒီလိုတိုက်ပွဲတွေပြင်းထန်တဲ့နောက်ကလေးမျိုးနဲ့12မိုင်လောက်သာဝေးတဲ့ကလေးကံကောလမ်းမပေါ်မှာရှိတဲ့နတ်ချောင်းနတ်မြောင်းချောင်းကွာစတဲ့ကျေးရွာတွေအနီးစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်လို့တိုက်ပွဲတွေဖြစ်ပွားပြီးနေအိမ်တွေမီးလောင်ဆုံးရှုံးခဲ့ရတာတွေရှိပါတယ်။အခုလိုစစ်ကောင်စီကမကြာခဏဆိုသလိုနေအိမ်တွေမိရှုပ်ပြီးဒေသခံတွေကိုဖမ်းဆီးတာတွေလုပ်လာတဲ့အတွေ့ကျေးရွာသားတွေဟာရွာထဲမှာမနေရတော့ပဲတောတောင်တွေထဲနဲ့တိုက်ပွဲမရှိတဲ့မြို့ပေါ်တွေကိုပြောင်းရွှေ့နေထိုင်နေကြတယ်လို့ဒေသခံတဦးကပြောပါတယ
်ဒီရွာရဲ့၃ပုံ၄ပုံလောက်ကတော့ဟိုးပထမတိုက်ပွဲကလေးကဟိုနှာခေါင်းကိုရမ်းဟိုမိရှုပ်ပြီးတော့အဲပထမတစ်ဖက်တိုက်ပွဲကလေးက၃ပုံတဝက်လောက်ကတော့မပြတ်နိုင်ကြဘူးအခုချိန်ကြီးနည်းနည်းဟိုတစ်ခါအရှင်ပြေတဲ့လူမျိုးတွေကြတော့မြို့ပေါ်မှာအိမ်ကအိမ်လုံးအပြန့်ငါပြီးတော့နေတဲ့ဟာကြီးရှိရဲ့ပြီးကြအဲ့တချို့တဝက်ကကြတော့ ကျွန်တော်တို့ကတောင်ညာလုပ်ငန်းလုပ်တယ်ဆိုတော့အခုကတဲတွေအဲ့လိုကြီးအချိန်ဆိုတော့တောထဲမှာပဲအပြီးဆင်းပြီးနေလိုက်ကြတာပထမတစ်ချိန်လုံးကအိမ်ကြီး40ကျော်ပေါ့အဲ့ရှုတယ်ကလူကြီးဆန်းနေဒီကလေးနဲ့ကျတော့နီးတော့ခဏလောက်လမ်းဖြတ်သွားလို့ရတဲ့အနေအထားမျိုးလို့ဆိုရင်ခဏလောက်ပြန်လာတယ်အိမ်ကြီးကိုပြန်ကြည့်တယ်ဟိုကိုလိုတဲ့တစ်စီးလေးကြီးပြန်တယ်အဲ့လိုမျိုးဟိုကျောင်းမှာအထောက်လို့ရတဲ့ဒီစီးလေးတွေအထားတယ်အဲ့လိုမျိုးလေးတွေရောအဲ့လိုလာလို့ကြတယ်အိမ်မှာတော့လုံးဝကြီးမနေရကြတော့
အခုနှစ်ဖေဖော်ဝါရီလထဲမှာလဲစိတ်ကောင်းစီကနည်းမြေရှင်းလင်းတာတွေလုပ်လို့တိုက်ပွဲတွေရှိခဲ့ပြီးမလ14ရက်နေ့ကစလို့စိတ်ကောင်းစီကတကြောပြန်နည်းမြေရှင်းလင်းရေးတွေလုပ်နေတဲ့အတွေ့ကလေးမျိုးနယ်တောင်ပိုင်းမှာတိုက်ပွဲတွေဆက်ရှိနေပါတယ်မလ15ရက်နေ့ကစစ်ကောင်စီကနည်းမြေရှင်းလင်းရင်နှချောင်းချေးရွာကနေအိမ်အလုံး40ကျော်ကိုမီးရှို့ခဲ့ပါတယ်ကလေးကံကောအဓိကကာလမတီဘေးမှာရှိတဲ့ကျေးရွာတွေအပေါ်စစ်ကောင်စီတပ်က၄ချိန်နဲ့မနဲ့ဝင်ရောက်နယ်မြေရှင်းလင်းခဲ့တာတွေလုပ်တဲ့အတွက်ဒေသခံကျေးရွာသားတွေဟာတိုက်ပွဲမရှိတဲ့နေရာတွေကိုရွှေ့ပြောင်းနေထိုင်ကြရတယ်လို့ပြောပါတယ်။ပြောင်းရွှေ့ဖို့မလွယ်ကူတဲ့ကျေးရွာသားတွေကတော့စစ်ကောင်စီတပ်တွေဝင်ရောက်လာချိန်မှာရွာရဲ့ဖုံးကြီးကျောင်းတွေမှာစစ်ဘေးဒုက္ခသည်တွေအဖြစ်ခိုးလုံနေကြရပါတယ်ခင်ဗျာ
။စကိုင်းတိုင်းကနယ်မြေရှင်းလင်းအခြေအနေကိုကုကမောင်စိုးမင်းပြောပြသွားတာပါ။UWSA ဝထိန်ချုပ်တဲ့ဒေသမှာကိုဗစ်ကန့်သတ်ချက်တွေရက်ထက်တိုးလိုက်တဲ့အကြောင်းမပြောခင်မှာထိုင်းနိုင်ငံနေဆက်ကအခြေအနေကိုလည်းကြည့်ရအောင်ပါ။ကရင်ပြည်နယ်မြဝတီခရိုင်အနီးမှာစစ်ကောင်စီတပ်နဲ့ကရင်မျိုးသားလူမျိုးရေး KNL တပ်ဖွဲ့အပါအဝင်ပူးပေါင်းတပ်တွေနှစ်ဖက်တိုက်ပွဲပြင်းထန်တာကြောင့်စစ်ပြေးဒုက္ခသည်တချို့ထိုင်းနိုင်ငံတွေကိုထွက်ပြေးလာကြပါတယ်။နှစ်လအတွင်းထိုင်းနိုင်ငံတွေကိုပထမဆုံးထွက်ပြေးလာတဲ့ဒုက္ခသည်80ကျော်ဟာထက်ပြည်နယ်အုံမှန်မြို့နယ်တဲကိုမတ်လ18ရက်နေ့ကရောက်လာခဲ့ကြပါတယ်။ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
။ကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့တောင်ဘက်စုကလီမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားအစည်းအရုံးတပ်မ6နယ်မြေကကရင်မျိုးသားလွတ်မြောက်ရေးတပ်ပါဝင်ပူးပေါင်းတပ်တွေဟာမတ်လ18ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ကြာသာပတင်းနဲ့မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်စုကလီမျိုးနယ်ထိခဲ့ပယ်ရွာသား80ကျော်နေရာဆွတ်ခွာပြီးထိုင်းနိုင်ငံဘက်ကိုထွက်ပြေးလာကြတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူမန်းမျိုးမြင့်ကပြောပါတယ်
။မင်းမနေ့ကတိုက်ပွဲဖြစ်တဲ့ဟိုမြဝတီတောင်ဘက်ပေါ့စုကလီမျိုးနယ်စုကလီမျိုးဟာထိခဲ့ပယ်ရွာဒီကြေရမနေ့ကတိုက်ပွဲဖြစ်တယ်။မင်းမနေ့တော့တော့ပြင်းနေမှာလက်နက်ကြီးလက်နက်ငယ်အဖက်ကြီးကြတာလေမင်းမနေ့ကပေါ့အဲ့ဒီဒီကပေရာဘာမှပြည်ကမှကြီးပါလဲမြဝတီခရိုင်စုကလီမျိုးနယ်ပေါ့တက်ဝဲချီတော့အဲ့ဒီ KNL တမ6ဒီမှာဝန်ဖွဲ့နေပေါ့တက်ဝဲမနေ့ပိုင်းမှာရှိတာမှာတက်ဝဲချီတော့ယူတာ80နဲ့နှစ်ဦးဒီခိုင်းမျိုးကြီးတာဝတီကပေယူအားနေဒီခိုင်းမျိုးဘုံခံမျိုးနယ်နောင်လူဝန်ယူရတယ်ပေါ့
တရင်ပြည်နယ်၄ကီကောဒေသတစ်ဝိုက်တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလည်းထိုင်းနိုင်ငံဗက်ချန်မဲဆောက်မြို့နယ်မဲတောင်နဲ့ဖုပရမြို့နယ်တဲကိုမြန်မာဘက်ကစစ်ဘေးဒုက္ခသည်တောင်းနဲ့ချီပြီးထွက်ပြေးလာကြပြီးတဲ့နောက်ပိုင်းအချင်းလေးတွေတည်ငြိမ်သွားချိန်ထိုင်းဘက်ကနေရာပြန်ခိုင်းခဲ့ပါဗါတယ်။အဲ့ဒီတဲကဆိုရင်အခုပထမဆုံးအချိန်ဖြစ်မြန်မာဘက်ကစစ်ဘေးဒုက္ခသည်တွေထိုင်းနိုင်ငံဘက်ကိုထွက်ပြေးလာကြတာဖြစ်တယ်လို့လည်းမန်းမျိုးမြင့်ကပြောပါဗါတယ်
။ဟုတ်လားကြာပြီအခုမှပထမဆုံးအချိန်ပေါ့ပထမဆုံးအချိန်မနေ့ကဟိုလာတော့
မြန်မာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်မ6ပူးပေါင်းတပ်ဖွဲ့တွေတစ်ဖက်နဲ့တစ်ဖက်လက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုအရှိန်ပြင်းထန်လာတဲ့အတွက်မြန်မာတချို့အိုးအိမ်ဆုတ်ခွာပြီးထိုင်းဘက်ကိုမနေ့ကဝင်ရောက်လာခဲ့တယ်လို့လည်းထိုင်းဘက်ကပြောကြားထားပါတယ်။ထိုင်းနိုင်ငံဘက်ရောက်လာတဲ့မြန်မာဒုက္ခသည်တွေကိုကျန်းမာရေးဆိုင်ရာကိစ္စရပ်တွေစစ်ဆေးပေးနေပြီးလက်တလုံးယာယီလက်ခံပေးမဲ့အကြောင်းထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်။ကရင်ပြည်နယ်၄ကီကောဒေသတဝိုက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း၅ရွာခန့်ကဒေသခံ6000ကျော်အားလည်းနေရာမပြောင်းနိုင်သေးပဲမဲဆောက်မြို့နယ်နဲ့နီးတဲ့မြန်မာဘက်အချံတောင်ရင်မြစ်အနီးမှာပဲခိုးလုံနေထိုင်နေရဆဲဖြစ်ပါတယ်ရှင်။
VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတခါဝါပြည်နယ်ဘက်ကအခြေအနေကိုသွားကြည့်ရအောင်ပါရှမ်းပြည်နယ်အရှိမြောင်ပိုင်း UWSA ဝါတက်ဖွဲ့ထိန်းချုပ်ရာဒေသမှာကိုဗစ်ကာယရောဂါတွေ့ကြောင်းအခုလိုမျိုးမလိုအပ်လို့ရှိရင်အိမ်ပြင်မထွက်ရလော့ခ်ဒေါင်းကန့်သတ်ချက်ကိုရပ်တိုးလိုက်ပါတယ်မတ်လ၁ရက်နေ့ကတည်းကလော့ခ်ဒေါင်းချထားတာကြောင့်မြို့တွင်းသွာလာမှုတွေပိတ်ပင်ထားလို့စားသောက်နေထိုင်ရေးအခက်တွေ့နေရသူတွေရှိသလိုမျိုးတဲဝင်လာနိုင်ဖို့နဲ့မျိုးပြင်ကိုပြန်ထွက်ဖို့လုပ်နေသူတွေလည်းအခက်ကြုံနေရပါတယ်။ရ ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကတင်ပြပါမယ်ခင်ဗျာ
။ရှမ်းပြည်နယ်ကဝထင်းကျုပ်ဒေသဖြစ်တဲ့မိုင်းပေါက်ခိုင်ပန်ခမ်းအထူးမြို့နယ်နဲ့မိုင်းလင်းခိုင်တွေမှာကိုဗစ်ကရောဂါကူးစက်မှုအခြေအနေဆိုးရွားနေလို့အသွားအလာထိန်းချုပ်ထားပါရယ်။ပန်ခမ်းမြို့ကနေမိုင်းပေါက်ခိုင်မိုင်းလင်းခိုင်မိုင်းမော့ခိုင်နဲ့နန်းတက်အထူးမြို့နယ်တွေစီဖြတ်တန်းသွားခြင်းမလုပ်ပါလို့ပန်ခမ်းမြို့ကိုဗစ်ထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါရယ်။ပန်ခမ်းမြို့မှာလည်းမတ်လ၃ရက်နေ့ကစပြီးကိုဗစ်စစ်ဆေးမှုတွေစတင်လုပ်ပြီးတော့လော့ကဒေါင်းကန့်သတ်ချက်တွေထုတ်ပြန်ထားပါရယ်။မျိုးဝင်ထွက်ကိုပိတ်ထားပြီးမျိုးရင်းသွားလာရေးကိုလည်းအခုချိန်ထိကန့်သတ်ထားတာကြောင့်စားတောက်နေထိုင်ရေးအခက်ကြုံနေရတယ်လို့ဒေသခံသူကပြောပါတယ
်။လော့လော့ကတော့အမှအကောင်လုံးကလော့ဒေါင်းနေချတာကလော့ဒေါင်းနေချပြီးတော့အသွားလာဘာမှမရှိပါဘူး။အဲ့လိုရှိရင်သူတို့ဒီပန်ဆန်းရဲ့နောက်ကပန်ဆန်းနဲ့အနည်းဆက်မျိုးကဝိုင်းကောင်ကအဲ့ဒါလည်းလော့ဒေါင်းပဲ။ဘာမိုင်းပေါ့တို့မိုင်းခံတော့အကောင်လုံးလော့ဒေါင်းနေပဲလော့ဒေါင်းကြီးကထက်တောင်တိုးထားပြီးတော့မျိုးရည်တော့ဟိုအဝါဒီလိုပဲတော့လော့ဒေါင်းရှိရဆိုတော့တော့ဟိုအပြင်မထွက်ရဘူးကအပြင်မထွက်ရဘူးအစားပြရည်ပါလေဆိုလဲလာပြီးတော့လိုက်ပူရဲလိုက်ပူရဲအသေးရှိရည်အဲ့အသေးရှိရနေပြီးတော့ပဲအဲ့လိုဝယ်စားကြရဲကြရတော့ပတ်ကြတာပေါ့
ကေယောဂအချိန်ကြီးကြောင့်လော့ဒေါင်းချရတဲ့ကာလကိုမတ်လ28ရက်နေ့အထိထပ်တိုးထားတယ်လို့လည်းဒေသခံတွေကပြောပါတယ်အသွားအလာပိတ်ထားလို့မျိုးရင်းမှာအလုလလုံရင်းအိမ်မပြန်နိုင်မဲ့ပိတ်မိနေသူတွေရှိတယ်လို့အလုံးလုံးဖို့အတွက်လာခွင့်မရသေးလို့ပြန်ဖွင့်ပေးမယ့်အချိန်ကိုစောင့်ဆိုင်နေရသူတွေလည်းရှိနေပါတယ
်အရင်ကတော့တပတ်တလာတော့သွားလို့ရရပေါ့နော်ဒီအဝင်ထွက်ကစားဥစားတတ်နေပါရင်လည်းရှိရနောက်စစ်ထိုးစာရွက်တွေပါရှိရရင်တော့ပုံမတွေ့ဘူးဆိုလို့ရှိရင်သွားလို့လာလို့ရဘူးလော့ဒေါင်းနဲ့ဆိုတော့လည်းအခက်ခဲတော့အကုန်လုံးကတော့ရှိကြတာပေါ့ဒီလိုတော့အဝင်စားရေးတောက်ရေးရတချို့တွေကြတော့လည်းချက်ချင်းချတဲ့အခါကျတော့တချို့တွေကြတော့လည်းစားမတောက်ဖို့အတွက်ကိုမလွယ်နေဘူးပေါ့နော်မလွယ်နေဘူးဆိုတာဟိုအရင်တော့ကတ်ချင်းကသူတို့မဝယ်နိုင်ကြဘူးလေဟိုမဟုတ်ဟိုစားဖို့တောက်ဖို့ဆန်လို့ပါလို့ညာလို့ပေါ့နော်စားကြတော့ချက်ချင်းမဝယ်နိုင်ကြတော့တချို့ကျတော့လည်းအဲ့လိုပဲမေးပြီးတုံးနေကြတာပေါ့
ကိုပိုင်အုပ်ချုပ်ခွင့်ရဝါပြည်အထူးဒေသတွေဝင်ခွင့်ထောက်ခံစာတွေကိုလည်းကိုဗစ်ကရောဂါအခြေအနေကြောင့်ယာယီရပ်ဆိုင်းထားပါတယ်ကားအငှားဝင်ဆောင်မှုပေးနေသူတွေကတော့ကတ်ရောဂါကာလမှာအခုလိုတင်းကျပ်တဲ့စီးမင်းတွေကြောင့်အခက်ကြုံနေရတယ်လို့ပြောပါတယ်
ပန်ခမ်းတို့မိုင်းပေါက်တို့မိုင်းလာတို့ကြတော့ဒီကိုဗစ်ကာလတည်းမှာကျွန်တော်တို့မရောက်ဘူးမှာသွားလာရေးနည်းနည်းကျက်တယ်မိုင်းပေါက်တို့မိုင်းချင်းတို့ပေါ့နော်မိုင်းလာတို့ကသူကအဲ့မှာလော့ဒေါင်းနေရှိတယ်ပေါ့အခုလက်ရှိဟောခီးသွားတဲ့လူနဲ့ကားသမားအချင်းချင်းအဲ့လိုပြောစကားအရာဟောလော့ဒေါင်းနေရှိတယ်နောက်ကျအဘဒိတာတွေကိုဝင်နေဝင်ထောက်ခွင့်နေပါလေဟောဘဒိတာမှာသူတို့စာတင်ရတာတွေပါလေရှိတယ်သွားလျှောက်ရတာလေသွားလျှောက်ပြီးတော့သူတို့ဒေတာရဲ့သတ်မှတ်တွေကိုလိမ့်ဝင်ရတာရှိတယ်နောက်ကျတော့ကိုဗစ်ကာကွယ်ရေးထိုးထားတာရှိဖို့လိုအပ်တယ်။နောက်ရုပ်ဝတ်ကြီးကဒီဆောက်ရှင်မှုတွေ၊ရက်စကန်တွေ၊ထောက်ခံစာတွေပါဖို့လိုအပ်တယ်။အဲ့လိုမျိုးတွေလိုအပ်တယ်။ဒီပန်ဆန်းလို့ပါလို့ဆိုလို့ရှိရင်တော့လော်တော့မပြီးသေးဘူး
။ဝါဒေတာအတွင်းကိုဗစ် -19 ကူးစက်မှုနောက်ဆုံးအခြေအနေကို UWFA လာရှိုဆက်ဆံရေးယုံတာဝန်ခံဦးညီရန်ကိုဆက်သွယ်မေးမြန်းရမှာတော့ပြင်ပမှာရောက်နေရကြောင်းအခြေအနေမသိရသေးကြောင်းပြောပါရစေ
။အဲကျွန်တော်လည်းမသိသေးဘူးနော်။အပြင်မှာရောက်နေနော်။ဒါဆိုဒီ channel မှာတက်ဆောင်ကြည့်လိုက်မှာအမှားဆိုထုတ်ပြနေကြနော
်2020ခုနှစ်ဒီဇင်ဘာလမှာဝါဒေတာအတွင်း COVID-19 ကူးစက်မှုစတင်ဖြစ်ပွားချိန်မှာဝါအာဏာပိုင်တွေဖွဲ့စည်းထားတဲ့ COVID-19 ကူးစက်ရောဂါထိန်းချုပ်ရေးဗဟိုကော်မတီကိုကိုးကားပြီးဒေတာတွင်ကူးစက်ခံရတဲ့လူဦးရေပျောက်ကင်းမှုကူးသားမှုစတဲ့အခြေအနေတွေကို WSTV ဝါသတင်းဌာနကအသေးစိတ်ဖော်ပြခဲ့ပါတယ်။လက်ရှိလော့ကဒေါင်းနဲ့ပတ်သက်ပြီးနောက်ဆုံးထုတ်ပြန်ခဲ့တာကတော့မတ်လ9ရက်နေ့ကဖြစ်ပါတယ်။အထူးသဖြင့်မိုင်းလင်းခိုင်မိုင်းပေါက်ခိုင်တို့မှာ COVID-19 ဖြစ်ပွားနေရာကြောင့်လော့ကဒေါင်းကာလကို2022မတ်လ23ရက်နေ့အထိထပ်မံတိုးမြင့်နေလို့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။လက်ရှိကူးစက်မှုအခြေအနေဟာကိုပူရာချောင်းဆိုးရာလောက်ဖြစ်ပြီးတိတ်မပြင်းထန်တာကြောင့် Omicron ဖြစ်နိုင်ကြောင်းဒေသခံတွေကပြောဆိုတာရှိပေမဲ့ဝါအာဏာပိုင်တွေကတော့တိတိကျကျသတင်းထုတ်ပြန်တာမရှိပါဘူး။ကျမ၏ဝင်ကြီးဌာနရဲ့ကိုဗစ်အတည်ပြုလူနာစီရင်ထုတ်ပြန်ချက်အရမတ်လ18ရက်ကကိုဗစ်အတည်ပြုလူနာအများဆုံးကရှမ်းပြည်နယ်ကဖြစ်ပါတယ်24နာရီအတွင်းဓာတ်ခွဲအတည်ပြုသူဦးရေရှမ်းပြည်နယ်မှာ122ဦးရှိပါတယ်မြန်မာနိုင်ငံတဝန်းအတည်ပြုလူနာတဲ့တွေ့ရှိမှုနဲ့ပိုးတွေ့နှုံတေဆုံးနှုံတွေမှာတိတိတတ်တာကြာဆင်းလာလို့ဘာသာရေးတာရေးနာရေးအခမ်းအနားတွေမှာလူ400အထိစုဝေးခွင့်ပြုတယ်လို့ကျမ၏ဝင်ကြီးဌာနကမကြခင်ရက်ပိုင်းကပဲထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုရဲမွန်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ဒီနိုင်ငံတကာထိတ်တန့်ရောက်နေတဲ့ယူကရိန်းအရေးနဲ့ပတ်သက်လို့လည်းတင်ပြခြင်းပါတယ်ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်စစ်ထိုးနေတာမို့နိုင်ငံအနှံ့မြို့တွေကဒီနေအိမ်တိုက်တာအဆောက်အုံတွေဘုံနံတင်ပြီးပြားကျိကုန်ပါတယ်ရုရှားကိုပြန်လဲခုခံတိုက်ခိုက်ကြသူတွေကလွဲလို့ယူကရိန်းအရက်သားအများပြားအိုးအိမ်ဆုံးကွာထွက်ပြေးရတာဒ တရင်သုံးပတ်အတွင်းမှာလူပေါင်း3000ကျော်ရှိလာပါပြီ။ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေမအေးတန်တာကျော်ကတင်ပြထားပါတယ်ခင်ဗျာ
။ရုရှားကျူစော်စစ်ရဲ့လက်နက်ကြီးနဲ့တနက်ပစ်ခတ်မှုတွေကြောင့်မှမလလည်းထူးဆိုရင်ယူကရိန်းကနေပြီးတော့လူပေါင်း3000ကျော်ထွက်ပြေးရပြီဖြစ်ပါတယ်။ဒီလိုနဲ့ဆိုရင်လူတွေအစုလိုက်ထွက်ပြေးကြရတာ2015စီးရီးယားပြည်ပခတ်ထက်ကျော်သွားနိုင်တယ်လို့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးရုံးကပြောပါတယ်။တချို့နိုင်ငံတွေမှာလူကြီးတွေတာကြာလို့တကယ့်အရေးတွေကပိုပြီးများနိုင်ပါတယ်။ယူကရိန်းကထွက်ပြေးလာရသူ60ရာခိုင်နှုန်းလူတက်တက်မှ8တန်းကျော်လောက်ပိုလန်နိုင်ငံကိုသွားတာပါ။ကျန်သူတွေကဟန်ဂေရီ၊မော်ဒိုဗာ၊ရိုမေးနီးယားနဲ့ဘယ်လာရုစ်နိုင်ငံတွေစီသွားကြပါတယ်။အိုးရင်စွန့်ပြေးရသူအရေးတွေနေ့စဉ်1,000-2,000တိုးလာနိုင်တယ်လို့ကုလသမဂ္ဂကပြောပါတယ်။ယူကရိန်းမှာလက်နက်ကင်ပြည်ပခါက2014အစောပိုင်းမှာစတာဖြစ်ပြီးတော့နောက်တော့နိုင်ငံရှေ့ချမ်းယူကရိန်းထိန်းချုပ်နယ်မြေနဲ့ရုရှားထိန်းချုပ်နယ်မြေနယ်စပ်တချောင်းတိုက်ပွဲငယ်တွေမကြာခဏဖြစ်ပွားနေတာပ
ါ I think the key thing to remember is that Ukraine
အထူးကသိထားရမှာကယူကရိန်းမှာစစ်ဖြစ်နေတာရှင်းနေကြလာပြီဆိုတာပါပဲသူတို့အတွက်အခုမှအထူးအဆန်းချပြတာမဟုတ်ပါဘူးဒါကိုတွေးထားပြီးသားပါတိတ်မဆိုးပေမဲ့ချိန်ချမှုအနေနဲ့တော့နေလာရတာရှင်းနေရှိပါပြီ
။တမိုင်းတွင်တဲ့ ठी ဖြစ်ခဲ့ရတဲ့လူတွေအနောက်နိုင်ငံပဲရွှေ့ပြောင်းမှုကဥရောပမှာဆယ်စုနှစ်တွင်နဲ့ချီအမြဲဆုံးလုပ်နေဖြစ်နေတဲ့ပြဿနာပါ။အခုယူကရိန်းဒုက္ခသည်အရေးတွေက2017ကော်ဆိုဗိုစစ်ပွဲပထမဆက်တည့်ရမှာထွက်ပြေးရတဲ့အရေးတွေထက်လက်ဆနေပါများပါတယ်။1999ဧပြီလအထိဆိုရင်ကော်ဆိုဗိုကဒေသခံ6သိန်းလောက်ဒုက္ခသည်ဖြစ်သွားပြီးတော့နောက်၄သိန်းကပြည်တွင်းမှာပဲအိုးရင်ဆွန့်ပြေးခဲ့ကြရပါတယ်။တဖြည်းဖြည်းနဲ့ဆိုရင်ယူကရိန်းကနေပြီးလူပေါင်း6သန်းခွဲလောက်ထိထွက်သွားရနိုင်တယ်လို့ UNHCR ကပြောပါတယ်။အင်းနီဂျင်းနိုင်ငံတွေစီပြေးကြတဲ့သူတွေကတော့အရေးပေါ်လိုအပ်ချက်တွေအတွက်အစိုးရတွေပရာဟိတအဖွဲ့တွေနဲ့တွေ့ရပြီးပါပြီ။ဒါပေမဲ့သွားလာဖို့အခက်အခဲရှိသူတွေအတွက်ကတော့စိုးရိမ်စရာရှိပါတယ်။
ငွေကြေးတိတ်ပူစရာမရှိတဲ့သူတွေကမြန်မြန်ထွက်သွားလို့ရမှာဖြစ်ပြီးအဆင်အဆုံသူတွေကတော့ကြံခဲ့မှာပေါ့လေ။ဒီတော့အကူညီပေးဖို့ဆိုတာပြောရင်ဒါတွေကိုထည့်သွင်းရပါမယ်။အကူညီပေးဖို့ပြောရင်ထည့်စင်စားရမယ်အချက်ပါ။လူသားချင်းစာနာမှုအကူညီဒုက္ခတွေတွေကိုပေးရမယ်အကူညီပါ။ဒီထဲမှာတော်တော်များများကတက်ကြီးတွေမတန်ဆွမ်းသူတွေကလေးပါတဲ့သူတွေသူတို့တွေကတိတ်လူတကူသွားလို့လာလို့ရမှာမဟုတ်ပါဘူး
။အခုဖြစ်နေတဲ့ပုံကဥရောပမှာဖြစ်ခဲ့တဲ့လူရွှေ့ပြောင်းမှုပြဿနာနဲ့ဆင်တူတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ဒုတိယကမ္ဘာစစ်အတွင်းမှာဥရောပတလွန်ဂျာမန်လူမျိုး12တန်းအိုးအိမ်ဆုံးခွာပြေးခဲ့ကြရပါတယ်။နောက်တစ်ခုက2015စီးရီးယားပြည်ပခါမှာလူပေါင်း2သန်းကျော်ဥရောပသမ္မတနိုင်ငံတွေစီရောက်လာကြလို့ခလုံးကွင်းပေးတဲ့စနစ်တွေလူဝင်မှုကြီးကြပ်ရေးစနစ်တွေမနိုင်နိုင်အောင်ဖြစ်ခဲ့ရပါတယ
်။ဆွီဒင်မှာဂျာမနီမှာတွေလည်းကြုံပြီးပါပြီ။အခုဆိုဂျာမနီပါပါပါတယ်။ဥပမာဒီဒုက္ခကြေတွေအများကြီးဝင်လာတာကိုကင်တွယ်ဖို့2015ရုံးကတုံးခဲ့တဲ့မူပေါင်းတွေပြန်သုံးခိုင်းနေပါပြီ။ဒါကြောင့်အဲ့ရုံကအသုံးပြုခဲ့တဲ့နှီးတွေဂျုံခဲ့တဲ့မားတွေကိုပြန်ယူပြီးအခုလိုအပ်ချက်အစ်စ်တွေနဲ့ကိုက်အောင်ပြန်ညှိသုံးရပါမယ
်။အရင်ကမလုပ်စဘူးဥရောပသမ္မတကလည်းယာယီအကာအကွယ်ပေးရညွှန်ကြားချက်ထုတ်ဖို့သဘောတူထားပါရဲ့။ဆိုလိုတာကယူကရိန်းကဒုက္ခသည်တွေကိုဥရောပသမ္မတနိုင်ငံတွေမှာအ ਨੇ စုံတစ်နှစ်ယာယီနေထိုင်ခွင့်နောက်တစ်နှစ်နဲ့တက်တန်းတိုးလို့ရနိုင်ချေပေးတာဖြစ်ပါရဲ့။
နောက်ပြီးရင်တော့အခြေအနေကရှေ့ဆက်ဘလို့ပြောင်းလာမလဲသူတို့ခိုလုံခွင့်ရှောက်ဖို့လူမလားတွေစက်ကြည့်ရမှာပါယူကရိန်းနဲ့ယူကရိန်းမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ EU ရဲ့ထောက်ခံမှုကိုအခြေမဆွဲဘဲနဲ့ပြသဖို့အထူးအရေးကြီးပါတယ်ဥရောပသမဂ္ဂတဲမှာလည်းသိသာစေပါတယ်ယာယီအကာအကွယ်ပေးနေထိုင်ခွင့်က EU တစ်ခုလုံးရဲ့အနေထားပါဂျာမနီမှာဂရိမှာမဟုတ်ပါဘူး EU တစ်ခုလုံးမှာယူကရိန်းနဲ့ပတ်သက်တာကို EU ကတေချာရှင်းရှင်းလင်းလင်းပြောထားပါတယ်
ယူကရိန်းကထွက်ပြေးနေရတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုမအေးတန်တာကျော်ရှင်းပြခဲ့တာဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲတိတ်ပတ်နဲ့ဤပညာကဏ္ဍသုတဆုံနဲ့အမေရိကန်တခွင်နဲ့အမျိုးသမီးအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ဗျာ
။ UA မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကို
နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလူမီတာ32 kHz 933 kHz 938ညလိုင်းလူမီတာ49 kHz 6153ညကနေကျွန်တော်တို့ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။ VOA ရဲ့ Facebook ကလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာကဏ္ဍမတန်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဦးဆုံးတင်ဆက်ခြင်းပါတယ်ဒီတစ်ပတ်မှာတော့2022နိုင်ငံတကာအမျိုးသမီးရဲစွမ်းတတ္တိရှင်စုနဲ့ပတ်သက်ပြီးတော့ပြောပြထားပါတယ်အကျင့်ပြည့်ချဆားမှုတွေမတရားမှုကြားမအခြေခံတဲ့ခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုတွေကိုတိုက်ဖျက်ဖို့ပို့ပြီးတော့ပွင့်လင်းညဉ့်ဉန်းတရားတဲ့လူပေါင်းတိုင်ဝမ်ဖြစ်ပေါ်လာစေကြိုးပမ်းနေကြတဲ့မြန်မာအပါအဝင်ကမ္ဘာတဝန်းကအမျိုးသမီး12ဦးကိုအမေရိကန်နိုင်ငံကြီးဌာနကဒီနှစ်အတွက်အမျိုးသမီးရဲစွမ်းတတ္တိရှင်အဖြစ်ဂုဏ်ပြုလိုက်ပါတယ်ဒီအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေးကပြောပြမှာဖြစ်ပါတယ်ဗျာ
တိုင်းမက်ဆာရှိရဲ့နိုင်ငံကအမျိုးသမီးများနေကြရောက်ပြီးရပိုင်းအတွင်းမှာအမေရိကန်နိုင်ငံကြီးဌာနကကမ္ဘာတဝန်းတရားမျှတရေးငြိမ်းချမ်းရေးနဲ့အခြေခံလူခွင့်ရေးတွေအတွက်ရှေ့ရန်ကနေရဲရဲဝံ့ဝံ့တိုက်ပွဲဝင်နေကြတဲ့အမျိုးသမီးတွေကိုရဲစွမ်းတတ္တိရှင်တွေအဖြစ်ဂုဏ်ပြုလေးရှိတာဖြစ်ပြီးဒီနှစ်ကတော့16ချိန်မြောက်ဖြစ်ပါတယ်။ဒီနှစ်စုချီးမြှင့်တဲ့အခမ်းအနားကိုမတ်လ14ရက်ဒီသတင်းပတ်တင်ဆက်လာနေကဝါရှင်တန်ဒီစီမြို့တော်မှာကျင်းပခဲ့တာဖြစ်ပြီးနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်သမရကတော့ဂျီလ်ဘိုင်တန်တို့နဲ့အတူအထင်ကရအမျိုးသမီးကောင်းဆောင်တချို့လူကိုယ်တိုင်တယောက်ကြပါတယ်။လက်ရှိမှာအချင်းချခံနေရတဲ့ဗီယက်နမ်နိုင်ငံကဆုရှင်သတင်းတောက်တူကလွဲလို့ချန်တဲ့ဆုရှင်တွေအားလုံးကတော့အွန်လိုင်းကတဆင့်တယောက်ကြပါတယ်။ဒီခန်းသားဟာအမျိုးသမီးတွေရဲ့ရဲစွမ်းပြောင်ရောက်တဲ့လုပ်ရက်တွေကိုဂုဏ်ပြုချီးမြှင်တာဖြစ်တယ်လို့တစ်ချိန်တည်းမှာလည်းကမ္ဘာတစ်ဝန်းကအမျိုးသမီးတွေရင်ဆိုင်နေရတဲ့ထိတ်လန့်တုန်လှုပ်ဖွေရအခြေအနေတွေကိုသတိပေးရလဲရောက်ပါတယ်။အထူးသဖြင့်လက်ရှိမှာရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေကြုံနေရတဲ့ယူကရိန်းနိုင်ငံအတွင်းအမျိုးသမီးတွေကြုံတွေ့နေရတဲ့အခြေအနေတွေကိုအမေရိကန်နိုင်ငံသားရင်းဝင်ကြီးအန်တိုနီဘလင်ကန်ကအနေအထားထည့်သွင်းပြောသွားခဲ့ပါတယ်
။ Millions of Ukrainian women have fled their country with their families.
ယူကရိန်းအမျိုးသမီးတွေတန်းနေကြားလိုက်တိုင်းပြည်ကနေပြေးနေကြရသလိုရုရှားရဲ့တရားမျှတမှုကင်းမဲ့တဲ့စစ်ပွဲကိုခုခံတိုက်ခိုက်နေကြတဲ့အမျိုးသမီးတွေလည်းပြည်တွင်းမှာနောက်ထပ်တန်းနေချီရှိနေပါတယ်။လွန်ခဲ့တဲ့တစ်ပတ်လောက်ကပဲဒီလိုလူတွေအများအပြားပိုလန်နယ်စပ်မှာကျွန်တော်တွေ့ခဲ့ရပါတယ်ရုရှားရဲ့ရန်လိုတိုက်ခိုက်မှုတွေကနေလွတ်မြောက်ဖို့အမျိုးသမီးနဲ့ကလေးငယ်တွေနယ်စပ်ဖြတ်ကျော်ထွက်ပြေးနေရတဲ့ပုံရိပ်တွေကစိတ်ထဲအုံနောက်ထဲမှာဆွဲထင်ကြံနေပါတယ
်အလားတူပဲသမရကတော်ဂျေးဘိုင်ဒန်ကလည်းယူကရိန်းအမျိုးသမီးနဲ့ကလေးငယ်တွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောသွားခဲ့တယ်လို့ပရိပခရီဖိနှိပ်မှုတွေနဲ့အချက်တဲတွေကြားရဲရဲဝံ့ဝံ့ရုန်းကန်ရှေ့ဆက်နေကြတဲ့အမျိုးသမီးတွေကိုချီးကျူးဂုဏ်ပြုပြောကြားခဲ့ပါတယ်
Women nurse and nurture, teach and build.
ကဘာကြီးတို့တဲ့ကောင်းမွန်လာဖို့အတွက်နေစဉ်နေတိုင်းအမျိုးသမီးတွေဟာတင်ကြားပြသထင်ကြားမိတော်မြောက်ပေးရုံနဲ့တူအိမ်မက်တွေအကောင့်ထဲပေါ်နိုင်အောင်ဥဆောင်မှုတွေပေးနိုင်အောင်ကြိုးပမ်းနေတဲ့သူတွေဖြစ်ပါတယ်။အမျိုးသမီးတွေဟာမတရားမှုကိုနှုတ်ဆက်မနေကြပါဘူး။ဒါပေမဲ့အကြမ်းဖက်မှုတွေအမုန်းတရားတွေခွဲခြားဆက်ဆံမှုတွေနဲ့ဖယ်ချင်းခံရမှုတွေကအမျိုးသမီးတွေကိုနှုတ်ဆက်အောင်လုပ်နေရရောရှိပါတယ်။
ဒီလိုနှုတ်ဆက်အောင်လုပ်တာတွေရှိပေမဲ့လို့အမျိုးသမီးတွေဟာအကြောက်တရားတွေကိုပေးဖယ်ပြီးပုံမူငြိမ်းချမ်းပြီးပွင့်လင်းတဲ့လူအောင်တိုင်ဝမ်တွေပေါ်ပေါက်လာရေးအတွက်ကြိုးပမ်းနေကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဒီဂုဏ်ပြုချီးမြှင့်ပွဲအခမ်းအနားမှာပြောသွားပါတယ်
။ This year's Women of Courage are making our world more peaceful, more just.
ဒီနေ့အမျိုးသမီးရဲစွမ်းတတ္တိရှုရှင်တွေကတော့ကမ္ဘာကြီးပုံမူငြိမ်းချမ်းလာဖို့နဲ့ကမ္ဘာတိုက်ကြီးလေးခုမှာတရားမျှတမှုရရှိရေးကျိုးပန်းနေကြသူတွေပါအစီအစဉ်တကြကျူးလွန်နေတဲ့ရာဇဝတ်မှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကနေကာကွယ်ရေးအခက်အခဲစိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းနေကြသူတွေဖြစ်ပါတယ်အမျိုးသမီးငယ်တွေဒိန်စိတ်ကွဲပြားကြတဲ့ LGBTQI တွေနဲ့လူမှုအတိုင်းအဝိုင်းတွင်ဖယ်ကျင်ခံရသူတွေရဲ့အခွင့်အရေးပုံမူတိုးတက်ကောင်းမွန်လာအောင်ရှေ့ဆောင်ကျိုးပန်းနေကြတာဖြစ်ပါတယ်
ဒီနေ့နိုင်ငံတကာရဲစွမ်းတတ္တိရှင်စုချီးမြှင့်ခံရတဲ့အမျိုးသမီး12ဦးမှာ9ဦးက မြန်မာပါဝင်အာရှတိုင်းနိုင်ငံတွေကဖြစ်ပြီးအာဖရိကတိုင်းနိုင်ငံတွေက3ဦး၊တောင်အမေရိကက2ဦးနဲ့ဥရောပတိုက်က2ဦးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကသဘာဝပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူရှေ့နေဝီဇာဝါဟာဆန်၊ယူရိုးနိုင်ငံမှာအကျင့်ပြချစားမှုတွေဥဆောင်တိုက်ဖျက်ရမှာထင်ရှားတဲ့လက်ရှိဒုတိယဗန်နာရေးဝန်ကြီးထာဟိဆာမီမိုဟာမက်ဗီယက်နမ်နိုင်ငံမှာလက်ရှိဖမ်းဆီးထောင်ချခံထားရတဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူသတင်းတောက်ဖန်ဒွမ်ထရန်၊နေပေါ်နိုင်ငံကလိင်စိတ်ခံယူမှုကွဲပြားသူလူနည်းစုတွေရဲ့အခွင့်အရေးနဲ့လူမှုတရားမျှတမှုတွေအတွက်တိုက်ပွဲဝင်နေတဲ့ဘူမီခါစရက်စတာ၊တောင်အာဖရိကနိုင်ငံမှာကြားမှာကွဲပြားမှုကြောင့်အကြမ်းဖက်တပ်ဖြတ်ခံရမှုတွေနဲ့အစီအစဉ်တကျကျူးလွန်နေတဲ့ရာဇဝတ်မှုတွေတိုက်ဖျက်ရေးကြိုးပမ်းနေသူရိုချန်ဒါဖက်စကို၊လိုင်ဘီးရီးယားနိုင်ငံကအမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူဖာစီယာဘိုရိုနာဟဲရစ်စ်လီဗျားနိုင်ငံရဲ့ပထမဆုံးအမျိုးသမီးနိုင်ငံသားရေးဝန်ကြီးနက်ချလာမာဂိုရှ်မော်ရိုကိုနိုင်ငံမှာလွတ်တော်တွေအမျိုးသမီးတွေအချို့ကျကိုစားပြုခွင့်ရရေးဦးဆောင်ကြိုးပမ်းခဲ့သူလွတ်တော်အမတ်ဒရိုင်နာဂါမန်ရူမေးနီးယားနိုင်ငံအမျိုးသမီးခွင့်ရတက်ကြွလှုပ်ရှားသူကာမန်ဂူရဂဲပရစီနိုင်ငံမှာအမျိုးသမီးတွေနဲ့တက်ကြွလှုပ်ရှားသူတွေအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရတွေအပါအဝင်အချင်းပြတ်ချစားမှုတွေနဲ့မွေးဇေဝတိုက်ခိုက်ရေးကိစ္စတွေကိုင်တွေရမှာထင်ရှားတဲ့ရှေ့နေစီမိုနီစီဘီလီယိုဒိုနာစီနီတိုကိုလံဘီယာနိုင်ငံကလူခွင့်ရင်းနဲ့သဘာဝပတ်ဝန်းကျင်ရေးရာတက်ကြွလှုပ်ရှားသူဟိုစီဖီနာခလင်ဂါဇူနီကာနောက်မြန်မာနိုင်ငံကတော့လူငယ်အမျိုးသမီးတက်ကြွလှုပ်ရှားသူတို့ဖြစ်တဲ့လက်ရှိမှာကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာတူဝင်ကြီးမအိဒစာမောင်တို့ဖြစ်ပါတယ
်အမျိုးသမီးတွေဟာခဏအချိန်တွေထိဒီမိုကရေစီနဲ့လူခွင့်ရရပိုင်ခွင့်တွေအတွက်တောင်းဆိုဆန္ဒပြတဲ့ဆန္ဒပြပွဲတွေမှာတက်တက်ကြွကြွနဲ့ပါဝင်လှူရှားနေစေဖြစ်ပါတယ်ခဏကျွန်မရခဲ့တဲ့စုဟာမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေနဲ့လူငယ်တွေအပေါ်စစ်တပ်ကနေပြီးတော့မှကျူးလွန်တဲ့အကြမ်းဖက်ရဇဝတ်မှုတွေလူခွင့်ရချုပ်ဖောက်မှုတွေကိုအဆုံးတက်စေဖို့နဲ့မြန်မာနိုင်ငံမှာရှိတဲ့မျိုးသမီးတွေရဲ့ဒီမိုကရေစီရရှိရေးလူခွင့်ရရှိရေးစူးစမ်းရုံးကန်မှုတွေအတွက်အတိမတ်ပြုပေးရဲစုလို့ကျွန်မအနေနဲ့ခံယူပါတယ်ရှင်ကျေးဇူးတင်ပါတယ
်ဒီမိုကရေစီနဲ့လူနည်းစုတွေရဲ့အခွင့်အရေးတွေအတွက်ရှင်းရင်းကတိုက်ပွဲဝင်သူတို့အဖြစ်ထင်ရှားတဲ့မအီတင်စာမောင်ဟာမြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုနဲ့ကျောင်းသားသမဂ္ဂလှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့လူငယ်အမျိုးသမီးတို့ဖြစ်ပြီး2015ခုနှစ်မှာကျောင်းသားတပိတ်လမ်းလျှောက်ချီတက်ပွဲမှာပါဝင်ခဲ့ပြီးတဲ့နောက်ဖမ်းဆီးအကျဉ်းချခံခဲ့ရသူဖြစ်ပါတယ်။ဆီယနာသိန်းမှုနောက်ပိုင်းမှာလည်းငြင်းငြင်းတဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့အတွက်မြန်မာစစ်ကောင်စီကဖမ်းရမ်းထုတ်ခံထားရသူဖြစ်ပြီးလက်ရှိမှာထွက်ပြေးတင်းရှောင်နေရပေမဲ့လို့ဒီမိုကရေစီနဲ့လူခွင့်ရေးအတွက်မစုံမနစ်ရှေ့ဆက်တိုက်ပွဲဝင်နေတာကြောင့်အခုလိုနိုင်ငံကအမျိုးသမီးရဲစွမ်းတက်တီရှင်စုဂုံပြူချင်းနေတာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်။စုရှင်12ဦးရဲ့ကိုစားပြည်ထောင်နိုင်ငံသားရေးဝန်ကြီးနက်စမာဂုရှ်ကမိန့်ခွန်းပြောကြားခဲ့ပြီးအခက်အခဲချက်တွေဘယ်လိုပဲရှိရှိကိုယုံကြည်ရာလှုပ်တင်လှုပ်ထိုက်တာကိုရဲရဲဝံ့ဝံ့လှုပ်ဖို့ဆုံးဖြတ်လှုပ်ဆောင်ရတာဟာရဲရဲမှုတက်တီခွာပါလို့သူကပြောသွားပါတယ
် When you decide to listen to your true self when it is hard to speak up
ကိုယ်လက်ခံယူခြင်းရဲ့အတိုင်းထုတ်ဖော်ပြောဆိုဖို့ခက်ခဲလို့တဲ့အချိန်မှာတော့ဒါကိုရအောင်ထုတ်ဖော်ဖို့ဆုံးဖြတ်တာအမျိုးသမီးတွေအကြီးအကဲရထူးတာဝန်တွေထမ်းဆောင်တဲ့အခါအချိန်ပြည့်စောင့်ကြည့်ဝေဖန်ပြစ်တင်ခံရမတရားအနိုင်ကျင့်ခံရတွေကြုံရမယ်ဆိုတာသိပါလဲနဲ့ဒါရီကိုရရဲဝော့ရင်ဆိုင်တာဒါရီကိုတက်သည့်ခွန်အားလို့ဆိုလိုပါတယ်အမျိုးသမီးတွေအနေနဲ့ကိုယ်တိုင်းပြည်အိုးအိမ်တွေကိုစွန့်ခါပြီးတော့ဘေးလွတ်ရာမှာခိုးလုံရှင်တန်ဖို့စုစုစားစားဆုံးဖြတ်ရတာကလည်းရဲစွမ်းတက်သည့်ပါပဲ
ဒီလိုအမျိုးသမီးရဲစွမ်းတက်သည့်ရှင်တွေနဲ့အတူကမ္ဘာတစ်ဝှမ်းအမျိုးသမီးတွေရဲ့ဘဝတွေတိုးတက်ကောင်းမွန်လာအောင်အလုံးတညီတညွတ်တဲ့လက်တွဲလှုပ်ဆောင်သွားကြမယ်အကြောင်းသမရကတော်ဂျေးဘိုင်ဒန်ကလည်းပြောကြားခဲ့ပါတယ
် To all women of courage those fighting injustice in Latin America or hoping to learn in the Middle East
လက်တင်အမေရိကမှာတရားမျှတမှုရရေးတိုက်ပွဲဝင်နေတဲ့အမျိုးသမီးတွေဒါမှမဟုတ်အရှိအလေပိုင်းမှာပညာသင်ကြားခွင့်ရရေးဥရောပမှာဒီမိုကရေစီနဲ့တည်ငြိမ်မှုရရှိရေးအာဖရိကဆာဟာရာတိုက်ခန္ဓာနိုင်ငံတွေမှာကိုယ့်ရဲ့မိသားစုကိုကာကွယ်ပေးနိုင်ရေးအာရှမှာကြားမအခြေခံအကြမ်းဖက်မှုတွေကိုတိုက်ဖျက်ရေးကြိုးပမ်းနေတဲ့အမျိုးသမီးတွေဒီလိုရဲရဲဝံ့ဝံ့တိုက်ပွဲဝင်နေတဲ့အမျိုးသမီးအားလုံးကိုပြောချင်တာကတော့ကျမတို့ဟာဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်စိတ်ခွန်အားအပြည့်နဲ့ဆက်လက်ပြီးတော့လက်တွဲကြိုးပမ်းသွားကြမယ်ကိုယ့်ရဲ့အတန်းတွေကိုထုတ်ဖော်ပြောဆိုဖို့ခက်ခဲတဲ့အချိန်မှာတော့ကိုယ့်ကိုနှုတ်ပိတ်ဖို့ကြိုးစားတဲ့သူတွေကိုဟန်တာဖို့အတူလက်တွဲကြိုးပမ်းသွားကြပါမယ်
ရင်ကျန်ရေးတရားမျှတရေးနဲ့လူတိုင်းရဲ့အခြေခံအခွင့်အရေးတွေအားလုံးတန်းတူရရှိရေးအတွက် ချင်းချောင်းမှုတွေအကြမ်းဖက်မှုတွေကြားကပဲမကြောက်မရွံ့ရှေ့ဆက်တိုက်ပွဲဝင်နေကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုအမေရိကန်နိုင်ငံသားကြီးဌာနကအမျိုးသမီးရဲစွမ်းတက်တီရှင်တွေအဖြစ်2009ခုနှစ်ကစလို့အလေးထားဂုဏ်ပြုချီးမြှင့်လာခဲ့တာဖြစ်ပါတယ်။အခုဆိုရင်မြန်မာအပါအဝင်ကမ္ဘာတဝန်းကအမျိုးသမီး190နီးပါးတည်ဆုချီးမြှင့်ခံခဲ့ရပြီးပါပြီ။ပြည်ခဲ့တဲ့2021ခုနှစ်ကအမျိုးသမီး22ဦးကိုဂုဏ်ပြုချီးမြှင့်လာမှာလေမြန်မာနိုင်ငံကလူခွင့်ရေးတက်ကြွလှုပ်ရှားသူမဖြူဖြူအောင်ချီးမြှင့်ခံခဲ့ရပါတယ်။ဒီမတိုင်ခင်တုန်းကလည်းဒီစုကို88မျိုးဆက်နိုင်ငံရေးအကျဉ်းသူဟောင်းလည်းဖြစ်အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်စင်မအောင်နောက်အမျိုးသမီးတွေအပေါ်အကျန်းဖတ်မှုမျိုးစုံကနေကာကွယ်နိုင်မဲ့ဥပဒေတွေပေါ်ပေါက်လာဖို့နဲ့ကချင်ပြည်နယ်ရင်းစစ်ပွဲတွေရက်စက်ရေးကြိုးပမ်းခဲ့တဲ့ကချင်တိုင်းရင်းသူမတ်မေစပယ်ဖြူနဲ့ပြိပခဒေတာကအမျိုးသမီးနဲ့ကလင်းရွေတွေအေးဆောင်ရွက်နေတဲ့ကရင်တိုင်းရင်းသူနော်ကညောဖောတို့လည်းရခဲ့ဘူးတဲ့စရာဝတင်တိုင်းရင်းတည်တင်းပံအမျိုးသမီးခန္ဓာကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမခင်ဗျာဖြေပါရှင
်မခင်ဗျာတွေပတ်စင်တင်ဆက်တဲ့အမျိုးသမီးခန္ဓာဖြစ်ပါတယ်ခင်ဗျာအခုတခါတော့တူတာဆုံနဲ့အမေရိကန်တခွင်အစီအစဉ်မဲ့ဖြစ်ပါတယ်ဒီဘက်မှာယူကရိန်းရုရှားဒုက္ခသည်တွေတောင်ပိုင်းနယ်စပ်ကနေခိုလွန်ခွင့်တောင်းခံလာတာပိုလန်ရောက်ယူကရိန်းဒုက္ခသည်တွေကိုအမေရိကန်မျိုးတော်ဝန်တဦးကကိုယ်တိုင်သွားရောက်ကူညီတာစတဲ့အကြောင်းတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်
ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ချိန်မှာပဲယူကရိန်းနိုင်ငံသားတချို့အမေရိကန်ပြည်ထောင်စုမှခိုလွန်ပင်ရဖို့မက္ကဆီကိုနိုင်ငံကနေတဆင့်ကြိုးပမ်းလာပါတယ်။ကုလသမဂ္ဂရဲ့စည်းရုံးကိန်းဂဏန်းတွေအရယူကရိန်းကထွက်ပြေးလာတဲ့ဒုက္ခသည်နှစ်သန်းခွဲနီးပါးရှိလာနေပြီးအဲ့ဒီထဲကတဝက်လောက်ဟာကလေးတွေပါ။အမေရိကန်မက္ကဆီကိုနယ်စပ်ကိုရောက်လာတဲ့ယူကရိန်းဒုက္ခသည်တွေကဆိုဖီယာက
cuz actually I have a family and
America ma amita su win ni yo tange chin ni yo shi pi lo thuru ga jama ko sat sat ya ya kun ni pe nai ja ba di aku su phit ni ya chang thuru ga jama ko ukraine ga ni thwat si jama di ta cha chi mi wa so yin no amita su ri yo tange chin ni de pu ya di ko nai ngan ga ni thwat la ma hou pu so ya ti ja ba di
California ပြည်နယ်ဆန်ဒီယေဂိုနဲ့မက္ကဆီကိုနိုင်ငံတီဟွာနာနယ်စပ်ဆန်ယေစီဒရိုနယ်စပ်ဖြတ်ကျော်ဂိတ်ကနေအခုလိုခိုလွန်ခွင့်တောင်းခံနေသူတွေကိုလိုက်လံကူညီနေသူကတော့ဒုက္ခသည်ကူညီရေးအဖွဲ့က Blind Bookie ပ
ါ See aim of her video communication
ဘယ်သူမှဆိုဘဝလုံးကြုံမှုကိုရှာဖွေနိုင်တဲ့အခွင့်အရေးရှိတယ်လို့အမေရိကမှာခိုလွန်ခွင့်လည်းတောင်းခံနိုင်ပါတယ်ဒါကြောင့်အခုဒီကိုလာပြီးတော့ကူညီတာဖြစ်တယ်လို့အလုံးလည်းအခုလိုအခွင့်အရေးမျိုးရစေချင်ပါတယ်
ဂူလိုနိုင်ငံရဲ့ခေါလွန်ခွေတောက်ခံသူတွေရဲ့ရုရှားနိုင်ငံသားအများပြားလဲပါဝင်ပြီး2021ဩဂုတ်လကနေ2022ဇန်နဝါရီလအတွင်းခေါလွန်ခွေတောက်ခံသူ 8,600 ကျော်ရှိခဲ့တယ်လို့ AP သတင်းဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြပါရယ်ရုရှားတွေအပြင်အရင်ဆိုဗီယက်ပြည်ထောင်စုကောင်းနိုင်ငံတွေကသူတချို့လဲအမေရိကမှာခေါလွန်ခွေရဖို့တောက်ခံကြပါရယ်ရွှေပြောင်းဝင်ရောက်သူများဆိုင်ရာရှေ့နေယူလီယာဖာရှကိုဗာက
influx of refugees from Ukraine
နဲ့ရုရှားကဒုက္ခသည်တွေပို့ပြီးတော့များလာတာကိုတွေ့ရပါတယ်။အချိန်တော်တော်ကြာကလေးကအခုလိုမျိုးလာနေတာကိုတွေ့ပြီမယ်လေ။ရုရှားကအခြေအနေတွေပိုဆိုးလာတာကြောင့်ပြီးခဲ့တဲ့နှစ်ကပို့ပြီးတော့များလာပါတယ်
။ရုရှားနိုင်ငံသားတွေဟာမော်စကိုကနေခီးသွားများပြားလာရောက်ကြတဲ့မက္ကဆီကိုနိုင်ငံကန်ကူးမြို့ကနေတဆင့်ဆန်ဒီယေဂိုနားကနေဆက်ဖြတ်ကျော်တဲ့ gate scan ရှိရာကိုဈေးသက်သာတဲ့ကားတစ်စီးကိုမှဒါမှမဟုတ်ဝဲပြီးစူပေါင်းလာကြပါတယ်ခေလုံမင်းရသူတွေရှိတယ်လို့တချို့လဲနေဆက်ဖြတ် gate အနီးနားမှာပဲခေလုံမင်းရဖို့အရေးဖြစ်တယ်လို့စောင့်ဆိုင်းနေရတာပါခေလုံမင်းတောင်းခံသူရုရှားနိုင်ငံသားမိုက်ဇင်ဒါစကိုက
ရပ်ပြီးဟုတ်တီဒီမီ
လိုခဲ့တဲ့လေးလတုန်းကတည်းကလာခဲ့တာပါအဲ့ဒီအချိန်ကရုရှားမှာအမေရိကန်ဗီဇာရဖို့မလွယ်ပါဘူးတန်ယုံနေအားလုံးလည်းပိတ်ထားတာကြောင့်သမီးနဲ့အတူမက္ဆီကိုနယ်စပ်ကိုဖြတ်ပြီးနိုင်ငံရေးခေလုံခွင့်တောင်းတာပ
ါရုရှားအထိတ်ခံကောင်းဆောင်အလက်ဆီနေဗယ်နီကိုထောက်ခံသူတူဖြစ်တဲ့ဒါစကိုဟာတရက်ကြာထိန်းသိမ်းခံပြီးတဲ့နောက်သမီးနဲ့အတူအမေရိကမှာခေလုံခွင့်ရခဲ့ပါတယ်အမေရိကရဲ့လူခွင့်စတက်မိုးတွေဟာသူ့အတွက်နမူနာပြရုပ်အဖြစ်လဲရှိနေခဲ့ပါတယ်လို့ပြောပါတယ်ခင်ဗျာဒီနေ့ရက်ကွက်ပါမရှောင်းရုရှားဘက်ကမီဇိုင်းတိုကြီးနဲ့ပစ်ခတ်တာကြောင့်ယူကရိန်းနိုင်ငံသားတန်းနဲ့ချီအင်္ဂလိပ်နိုင်ငံတွေစီထွက်ပြေးခိုလွန်ကြရပါတယ်ယူကရိန်းဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေထဲမှာပိုလန်နိုင်ငံလည်းပါဝင်ပြီးဒုက္ခသည်တွေလိုအပ်တာကိုအကူအညီပေးနေပါတယ်ဒုက္ခသည်တွေကိုကူညီဖို့ပိုလန်ရောက်အမေရိကန်နှစ်ဦးက
Paul and Greg
New Jersey ပြည်နယ် Point Pleasant Beach မြို့တော်မှာ
There are people from all over the globe.
ကမ္ဘာနဲ့လူတွေလည်းရှိပါတယ်။သူတို့မေးကြည့်တော့ကျွန်တော်တို့လိုပါပဲ။လုံးဒီကြရာအလုံးခဏဒီတိုင်းချထားခဲ့ပြီးတော့လေလက်မဝဲတချို့လည်းကားမောင်းလာကြ။တချို့လည်းရထားစီးလာကြပြီးတော့ထထိုင်တာတွေဝိုင်းကူနေကြပါလေ
။ရုရှားရဲ့ကျူးကျော်စေဟာတရင်သုံးပတ်တွင်ချင်းချင်းဝင်ရောက်လာတာကြောင့်ယူကရိန်းကိုဆွန့်ခွာထွက်ပြေးသူတွေလည်းပိုလန်နိုင်ငံနဲ့ဝင်လာနေဆဲဖြစ်ပါတယ်။ Texas ပြည်နယ် RV မျိုးကစေတနာဝန်ထမ်း Greg Johnson က
imagine leaving all your belongings everything you
go find scenery အားလုံးကိုဒီတိုင်းဆုံးပြစ်လိုက်ရပြီးကိုအလုံးမိသားစုအတိုင်းဝိုင်းအားလုံးကိုစစ်ပွဲကြောင့်ခြံထားခဲ့ရပါတယ်ကိုမျက်စိနဲ့သာတက်အပ်မတွေ့ဘူးဆိုရင် American တွေတော်တော်များများအတွက်ဂျုံဖို့တော်ခတ်ပါလိမ့်မယ
်အရှေ့ဥရောပဒေသအမျိုးအနွယ်ကဆင်းသက်လာတဲ့မျိုးတော်ဝန် Paul Canitra ဟာသတင်းမီဒီယာတွေမှာဒုက္ခသည်တွေကိုတွေ့မြင်ရပြီးနောက်ပိုလန်ကိုကိုယ်တိုင်ကိုယ်ကျလာရောက်ကူညီဖို့ဆုံးဖြတ်ခဲ့ပါတယ်သူရဲ့မျိုးမှာဆိုရင်လေနွေရာသီရောက်တိုင်းယူကရိန်းကနေအလုလာလုပ်သူတွေရှိပါတယ
် I'm a firm believer that you lead from the
front ရှိကနေလက်တွေ့ကြကြဥဆောင်လုပ်တာမျိုးကိုကျွန်တော်ကပုံပြီးတော့ခြိုက်ပါလေတစားကပြောရလွယ်တော့စကားအပေါ်မပြောတာကောင်းပါလေလုံးဆရာရှိတာကိုအကုန်ဝိုင်းလာလုပ်ပေးတာကပြောနေတာနဲ့ပုံပြီးတော့ထိရောက်ပါလေ
Paul နဲ့ Greg တို့တင်ငယ်ချင်းနှစ်ဦးလက်ခံရရှိတဲ့အလူငွေတွေနဲ့လိုအပ်တဲ့အသုံးဆောင်ပစ္စည်းတွေဝယ်ယူပြီးတပတ်ကြာစေတနာဝန်ထမ်းအကူအညီပေးနေကြတာပါရုရှားကြည့်ကြစေသုံးပတ်အတွင်းချင်းချင်းဝင်ရောက်လာတာကြောင့်လဲယူကရိန်းနိုင်ငံသားတွေပူအခက်ကြုံလာကြတယ်လို့ဆိုပါတယ်ဂျွန်ဆန်က
We're bringing humanity to a
ဒုက္ခတွေရောက်ရလုံလို့ဒုက္ခဆိုတာဘာပါလဲလို့မသိတော့တဲ့အခြေအနေပါကိုယ့်ရဲ့နှွေးထွေးရာအိမ်ကနေအဝေးကိုသွားကြရမယ်သူတွေအတွက်ကျွန်တော်တို့တတ်နိုင်တယ်လို့နှစ်သိမ့်ပေးပါတယ်
တပတ်ကြာပူလန်မှာစေနာဝန်ထမ်းအကူအညီပေးပြီးနောက်ကိုယ့်ရဲ့ကိုယ့်ရွာကိုပြန်ရောက်ရင်လေဒီကအခြေအနေတွေကိုအများသိအောင်ဆောင်ရွက်ရင်ဆက်လက်အကူအညီပေးသွားမယ်လို့ပြောရတယ်ခင်ဗျာကစုံပေါက်ပြေးလွှမ်းနေတဲ့မြင်းရဲ့နောက်ဆင်မီတာအကွာကနေကျိုးနဲ့ဆွဲနှင်းလျှောစီးလိုက်နေလို့ဆိုရင်စိတ်ပိုင်းရောရုပ်ပိုင်းဆိုင်ရာချက်ခံတတ်ဆွမ်းမှုလိုတယ်လို့မြင်းစီးသူတေလာစတိုဘော့ကပြောပါတယ်
You have to believe in your horse and you also have to believe in yourself.
ကိုမြင်းပေါ်မှာယုံကြည်ဖို့လိုတယ်လို့ကိုဘသာလည်းယုံကြည်မှုအပြည့်ရှိရပါမယ်။ကိုမြင်းရဲ့ကြံ့ခိုင်တန်ဆွမ်းမှုကိုသိထားရမှာဖြစ်ပြီးတော့နှင်းတွေဆောင်လမ်းဆိုတာရောဘလောက်ဆောင်မမတ်အနေအထားရှိရဆိုတာရောကိုသိထားဖို့လိုတယ်လို့ကိုမြင်းဟာဒီအသားစီးတွေကိုဖြတ်ကျော်နိုင်ပါမလားဆိုတာကိုလည်းသိထားရပါမယ်
။မြင်းစီးသူကကိုရဲ့မြင်းလမ်းကြောင်းအတိုင်းပြင်းနေအောင်ထိကြောင်းရတယ်လို့မြင်းနောက်ကနေကျိုးနဲ့ဆွဲလိုက်သူအနေနဲ့အသားစီးတွေကြာတက်တန်းစီးစင်းနိုင်အောင်ရဲ့ချိန်ထားတဲ့ဂွင်းလေးတွေကိုလက်မဆွတ်လိုက်နိုင်အောင်လေအဲ့လိုအချိန်ဆက်မိမိလုပ်ပေးနိုင်ဖို့ဆိုရင်အတွေ့အကြုံလိုအပ်တယ်လို့မြင်းစီးသူ Josh Abbott ကပြောပါတယ
် The skier reads the track and can kind of tell you this
သင်းလျှောစီးသူကလမ်းကြောင်းကိုကြည့်ပြီးဟိုဘက်သွားဒီဘက်သွားမြန်မြန်နှီးနှီးစသဖြင့်ကိုယ့်ကိုအချက်ပြဆက်သွယ်ပါတယ်သူကမြင်းရဲ့အမူအကျင့်ဘယ်လိုပြေးမလဲစတာတွေလည်းသိထားပါတယ်ဒါမှသာ၃ဘက်လုံးအချိန်ဆက်မိမိလုပ်နိုင်မှာပါ
ဒီလိုချိန်ဆက်မိအောင်လေ့ကျင့်ဖို့လိုပြီးလမ်းကြောင်းကိုလည်းကြိုတင်လေ့လာထားဖို့လိုတယ်လို့ချန်နီယန်နှစ်ကြိမ်ဖြစ်ခဲ့ဘူးကမြင်းနောက်ကကျိုးနဲ့ဆွဲနှင်းလျှောစီးသူ Colin Cook ကပြောပါတယ
် You're sitting on top the ramp
ခေကူဘလူးဖြတ်ရမလဲဆိုတော့ကြိုကြည့်ထားပါလေသူတို့ကဂုံးစင်းမှမမြင်အောင်လုပ်ထားတာဆိုတော့လမ်းလွှဲသွားမှကိုသိထားပါမယ
်လက်ဘေးကနေစခဲ့တဲ့မြင်းဆွဲနှင်းလျှောစီးပြိုင်ပွဲကိုဂူကာကနေဒါIdaho, Wyoming, Utah ပြည်နယ်တွေမှာပါကျင်းပနေကြပါပြီ။ American မြင်းဆွဲနှင်းလျှောစီးပြိုင်ပွဲကျင်းပရေးဥက္ကဋ္ဌ Lawrence Zimmerstover က
Leadville ski drawing is the oldest ski drawing race.
Leadville မြင်းဆွဲနှင်းလျှောစီးပြိုင်ပွဲဟာတက်တန်းအရှည်အကြဆုံးဖြစ်ပြီး1949ခုနှစ်မှာစပါတယ်။အခက်အခဲဖြတ်ကျော်တာတွေလည်းပါပါတယ်။နောက်က Golden Bureau Cafe ဆိုရင်လည်းကောင်းခွန်နေနှင်းလျှောစီးသူတွေထိုင်ပြီးသူမြင်းကောင်းတယ်။ကိုယ့်ရဲ့မြင်းဆွဲနှင်းလျှောစီးသူကပိုကောင်းတယ်ဆိုပြီးမြင်းခုန်နေကြတဲ့နေရာပါ
1890ခုနှစ်တွေစီကငွေကူးဖော်တဲ့မိုင်းလုံငန်းရှိရာမြို့လေးဟာအလဲပက်လာရောက်သူတွေကိုမိခိုးအားထားရတဲ့မြို့ပါကိုဗစ်ရောဂါကြောင့်အလဲလာသူတွေမရှိသလောက်ဖြစ်နေရကနေအခုခါမှာတော့ပြန်လည်စီကားလာနေပါတယ်ခင်ဗျာ
ကိုအောင်ရဲ့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါကင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
စားအတောက်တွေအတွက်သုံးတဲ့ဓာတ်ရုဆေးတိုင်းဟာလူတွေအတွက်အန္တရာယ်ဖြစ်စေပါသလားဓာတ်ရုပညာရှင်ဒေါက်တာခင်မောင်ညိုကိုမိနဲ့တင်ပြပေးပါပါအစားအတောက်တွေအတွက်ဓာတ်ရုဆေးသုံးတိုင်းဟာကောင်းပါသလားဆရာ
အစားအတောက်တွေအတွက်ဓာတ်ရုဆေးဟာမကောင်းတာတွေကတော့များပါတယ်တို့တော်လည်း
ကောင်းတဲ့ဆေးလည်းရှိပါတယ်။ကောင်းအောင်လည်းပြုလုပ်ပေးတဲ့ဓာတ်ရုပ်ဆေးတွေကိုတွေ့ရပါတယ
်။ဓာတ်ရုပ်ဆေးတွေထဲမှာပေါ့နော်လူတွေအတွက်အန္တရာယ်ဖြစ်စေတဲ့ဆေးကိုအရင်ပြောပြပေးပါဆရာ
။အဓိကတော့ဥပမာအယောင်တောက်ပါလေဆိုးဆေးတွေပေါ့ဥပမာပြန် leg outside ထဲတော့အန္တရာယ်ဖြစ်အောင်လုပ်တဲ့ဆေးတွေရှိပါတယ်။တစ်ခါကြတော့နှုတ်ဟုတ်တယ်မှာသုံးတဲ့ဆေးတွေရှိတယ်။နွားလို့တွေမှာကြရင်လည်းတားရှိခံအောင်ဆိုတော့ကျွန်တော်တို့ formalin တွေသုံးလာရှိတယ်။နားတွေမထက်မှဒီအောင်ဆိုတော့ခြေဆိုးလေးတွေထည့်တယ်။အစိမ်းအောင်ဖြစ်အောင်ဆိုတော့ကျွန်တော်တို့ကလက်ဖက်တွေမှာလည်းဆိုးလေးအမျိုးစုံကိုထည့်ရတယ်။ဒါတွေကမကောင်းတဲ့ဆေးတွေပေါ့။ဒါတွေကိုနှစ်ပေါင်းများစွာဒီကတွေ့ခဲ့ကြတဲ့အတွက်နောက်ပိုင်းကျတော့တကယ်တော့ကောင်းတဲ့ဓာတ်ရုပ်ဆေးတွေကြတော့သူတို့မသိကြပါဘူး။အဲ့တော့အမှန်မှားလေဒီဈေးကွက်ကြီးလူတွေအတွက်မကောင်းဘူးလို့ဆက်တယ်ဓာတ်ရုပ်ဆေးတချို့ဟာစားသောလူတွေအတွက်အကျိုးရှိတယ်ပေါ့
ဟာဒီဓာတ်ရုပ်ဆေးတန်းကဟိုလူတွေအတွက်အန္တရာယ်မဖြစ်စေဘူးပေါ့နော်ဆရာ
ဟုတ်တယ်ဓာတ်ရုပ်ဆေးတန်းကတော့အန္တရာယ်မဖြစ်စေပါဘူးဥပမာဖြင့်လူတွေအခုကြောက်နေတဲ့မပြောသေးတို့ဆေးလို့ပြောကြတယ်အဲ့ဒါကတကယ်လေတော့အန္တရာယ်မဖြစ်ကြအောင်မပြောသေးတို့ဆေးကိုလူတွေကမစားကြကြဘူးအယူယူပြောလို့ပဲစားနေတယ်ဆိုတာဖြစ်လာတော့နည်းနည်းလေးရေကွက်မှာပြဿနာတက်နေပါတယ်
။ဆရာငါပြောသေးဒီတို့ဆေးအတွက်ဆေးကဘယ်လိုဆင်းမျိုးပါလဲဆရာ
။မြန်မာပြည်မှာရောဗမာမှာရောအများဆုံးသုံးတာက E2 ဖင်လို့ခေါ်ပါတယ်။ဒါမှမဟုတ် E3 ဖောင်လို့လည်းကျွန်တော်တို့ပြောပါတယ်။သူရဲ့ဓာတ်ရုပ်ဗေဒကြီးကတော့ 2-chloro-ethyl phosphoric acid လို့ခေါ်ပါတယ်။ဈေးကွက်မှာတော့E4 ပြန် bromiprol arvet ဆို ethyl ဆိုတော့အမျိုးမျိုးလာတာလည်းရှိပါတယ်
။ဆရာဒီဆေးတွေငါပြောဒီမှာဘယ်လိုပုံစံနဲ့သုံးပါလဲဆရာနည်းနည်းရှင်းပြပေးပါ
။ဘယ်လိုသုံးလဲဆိုရင်တော့ E4 အဟုတ်အနှဲငယ်ကိုရေမှာချော်ပြီးတော့သုံးတာပါပဲ။သိပ္ပံကြီးကြကြပြောရရင်တော့ E4 500 to 1000 ppm အနှဲငယ်ပါဝင်တဲ့ရေကိုတော့ရေတကာလာနဲ့ချော်လိုက်တာပေါ့။အဲ့တော့ဝင်းစုံစုံလောက်ကိုဒီကလာတပုံးမှာဖြော်တော့ကြောစီကို7မိနစ်လောက်ချိန်တော့ဆယ်ထုတ်ရပါတယ်အများတော့အဖြစ်တော့ plastic 8နဲ့ထုတ်ဒါပေါ်ရင်သူတို့ပစွန်းနဲ့ထုတ်တော့သုံးလေးရက်လောက်ထားလိုက်ပဲ့ဝင်းနေတဲ့ကြောစီကိုရပါတယ်အိုးရနေတဲ့စားရလို့လည်းချိုးပါတယ်ဒါကတော့တဘာဝကိုတုတ်ထားတဲ့ဒီလန်နဲ့လုတ်ထားတာပ
ါဆက်ဘာကြောင့်ဒီ ethyl နဲ့တွေ့လို့ရှင်ကြောစီကဘာလို့မှဲ့သွားတာလဲဆရာ
အဲ့တကယ်ကတော့သူကတဘာဝကိုတုတ်တာပဲလေကြောစီအဖေဘွားအီဇိုင်လင်းဆိုတဲ့တန်ခွေထွက်လာတယ်အဲ့ဒါကိုအပင်လေးရဲ့ဟော်မုန်းလို့ခေါ်တယ်အဲ့ဒီအီဇိုင်လင်းထွက်လာတဲ့အခါမှာငါပြောသေးတယ်တော့အသိဉာဏ်တော်တော်များများပါလေသူတို့ဒါနဲ့ထိရင်သူမှဲ့ရတော့ဖြစ်ဆိုတော့သိလာတော့ပြန်မှဲ့ရပါအီဒီဖောင်နဲ့စိတ်လိုက်တော့အီဇိုင်လင်းကထွက်လာတော့ငါပြောသေးကိုပြောတယ်ဟေးမင်းတို့မှဲ့တော့ဆိုတော့သူစတော့မှဲ့တဲ့လုပ်ငန်းစဉ်ကိုစလုပ်တော့ကြာတရက်ကြာမှတရက်ကြာပေါ့အဲ့တော့ငါပြောသေးဒီခုလောကဝဲပဲ့လာတယ်အဲ့တော့ထွက်လာတဲ့တန်ခွေအီတိုင်လင်းပဲလေ
ဒီအီတလင်းကိုဘယ်တော့မှစပြီးတုံးတာပါလဲဆရာ
အီတိုင်လင်းတုံးတာလုံးခဲ့တဲ့ချက်30လောက်နဲ့တုံးပါတယ်ဒီငါပြောသေးရေကိုအဝေးကြီးကနေတည်လာတော့သူကအစိမ်းပဲခုတ်လာတယ်လေဒီငါပြောသေးကိုအစိမ်းခုတ်လာတော့ဒီဈေးကွက်ထဲထည့်ဖို့ကြာတော့မှဲ့မှာဖြစ်မှာပေါ့မှဲ့ဖို့ဆိုရင်ဘယ်လိုလုပ်ရမလဲဆိုတော့အပင်ဟော်မုန်းဖြစ်တဲ့အီတိုင်လင်းကိုအဲ့ဒီချက်ကိုဖျက်တယ်အော်ကွန်တိနာရဲ့ထဲကိုတညတော့ဖြတ်ထားရယ်နောက်ရကြတော့စမှဲ့တာပေါ့နောက်တစ်ချိန်ကြီးဝင်းသွားတာအဲအူတည်းကြည့်ချက်လုံနေကြတဲ့ဟာပဲပေါ့ဒီအီစီဖွန်ကြတော့ကောင်းတာကသူကအရေးဖြစ်တော့အငွေ့ဟုတ်ခံရတွေ့ရတာဆိုရတော့ပေါ့တွေ့တဲ့အတွက်သူ့ကိုသူ့မျိုးကျွန်တော်တို့တိုင်းပြည်ဆိုကြတော့အဆင်ပြေတယ်ဘယ်တခြားတိုင်းပြည်လဲသုံးတော့သုံးပါတယ်အများကြီးသုံးတယ်ဒါပေမဲ့အမြောက်အများသုံးတဲ့တိုင်းပြည်တွေသူ့တိုင်းပြည်တွေကြတော့လေအီတလီတိုင်းကိုတိုက်ရိုက်သုံးတော့ရှိပါ
ဆရာဒီတန်းဝေးကဟိုဓာတ်ရုပ်ပစ္စည်းဆိုတော့လူအတွက်ကိုအန္တရာယ်မရှိဘူးလားဆရာ
အဲလူကရှူဆိုင်ပဲပါညာဆိုတော့အန္တရာယ်ရှိတယ်ဒါပေမဲ့သူက 1000 ppm ပေါ့လေအပေါင်းတန်းမှာမှပုံ1000လောက်ပါတယ်တော့သူကအငွေ့ဖြစ်တော့ခဏလေးအငွေ့ပြန်သွားတယ်ပြောသေးလို့မျိုးမှာသူ့လိုအငွေ့ပြန်သွားတော့သူကအခုံမှာလည်းမစွဲကပ်ဘူးအဲ့ဒါကလူကတော့အန္တရာယ်မရှိဘူးပေါ့အဲ့တိုက်ရိုက်ကြရင်တော့လက်တွေမှာအနာဖြစ်နိုင်တယ်မျက်စိလည်းဝင်လည်းမျက်စိစတာတွေပဲဖြစ်တတ်တယ်အဲ့တော့သူ့ကိုသတိထားရမယ်လက်အိတ်နဲ့ကြိုက်တွေ့ရတော့လုံးတဲ့ခါမှာလည်းတတ်နိုင်ရင်မျက်မှန်တတ်ထားရင်တော့အကောင်းဆုံးပါပဲဘာမှပြဿနာမရှိနိုင
်ဟုတ်ကဲ့ပါဆရာအစားအသောက်တွေမှာတုံးတဲ့ဓာတ်ရုပ်ပစ္စည်းတွေကဒီလိုမျိုးကောင်းတာတွေရှိတယ်ဒါမကောင်းတာတွေလည်းရှိတယ်ဆိုတော့နားလည်ဖို့လိုတာပေါ့နော်
但假如平时个了，原来做的东南了，比到江西看我在家里查我的东南不？因为后来我了，两人变成了皮夹子，再叫见到路啊，你在家里查说这个是假如平时个的，处理人出来哈，见到路人查路没有，处理人各路来出来查的，那里个见到路那桥里个比较嘛，工人多嘞，但假如平时个，那里老百姓嘛，第假如平时老人我都不看我说了。下面是一天的，下面是一个不说话的。哎呦，你看这娃娃在漂亮的张成人家楼下的，这是一个年轻吧的。你在林出来，第六页面里的好梦里啊，啊，到那个啊，你来看嘛。第六个，明天是第三呢，楼下比较吧。这收入来讲了，啊，你讲完了，大楼没讲，我们错误，报了报了的都标价。啊，完了，杨总这个光是刚说出来，啊，也只有陈振武没楼价呗。这标准的啊，别我别嘛，谁的那敲哪家嘛家，俺老妈认的，俺老认的这个我们客户呢，有的这个便宜对了，知道吗？别老卖完，咱们不能弄，哎，因为别老来，这小的给别家，老人都见到钱嘛的。
都得看牦牛吧，这娃娃单片要露出来，大肉必须得牛皮的，还得放个王公瑞也蛮要露点脸嘛，那都没有吧嘞，都个不得随便的，都难的喽 ，Robert 吃点你啊。谁个了嘛个？小区员太多哦，奶奶看着几撮人的哦呢，东家的说了个电表员，提的人不多，这边呢那边呢干哪个？爹妈为人拉来的是，那就把毛巾给收了。
昨天有在电视里，这边呢那边呢干哪个？哪些个呀？去把来看呀？比如呀，同龄家里呢，不得了，为完将北京呢，没打了仗，这之前当年呢，秘密路这大人嘛，皮皮里的土家皮身的人里，被捕了嘞，所以呢，只能认识有啥一大枚 email 里啥个 burmese@voanews.com 去吧嘞，啊，古罗的人进去过，都看没得，就别嘛去吧嘞呀。
Ukraine ကို Russia ဝင်ရောက်ကျူးကျော်တာသတင်းသုံးသပ်ကြော်လာနေပြီး Ukraine မြို့တော်နဲ့တခြားမြို့တွေကိုအဆက်မပြတ်ဘုံကျဲတိုက်ခိုက်နေချိန်မှာပဲတောက်ချာနေက American သမ္မတ Joe Biden နဲ့တရုတ်သမ္မတ Xi Jinping တို့ Ukraine ကို Russia ကျူးကျော်မှုနဲ့ပတ်သက်ပြီးရှာရှာပါပါဗီဒီယိုအွန်လိုင်းမှာဆွေးနွေးခဲ့ကြပါတယ် Russia သမ္မတ Vladimir Putin ကိုတရုတ်သမ္မတကထောက်ခံကြောင်းပြောဆိုမှုတွေ Ukraine ကို Russia ကျူးကျော်တာအတွက်တရုတ်ကဝေဖန်ရှုတ်ချတာမျိုးမဟုတ်တာတွေနဲ့ပတ်သက်ပြီးတရုတ်သမ္မတရှီကိုသမ္မတဘိုင်ဒန်ကမေးမြန်းဖို့ရှိကြောင်းအင်ဗျူပြောခွင့်ရဂျန်ဆာကီကဒီအစည်းအဝေးမတိုင်ခင်ပြောကြားခဲ့တာပါရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့စစ်ပွဲဟာနိုင်ငံတကာလိုက်နာရမယ့်ဥပဒေကိုစိန်ခေါ်မှုတစ်ခုဖြစ်ကြောင်းဆွစ်ဇာလန်သံတမန်ကြီးဂျက်ပီတော့ကပြောကြားလိုက်ပါတယ် EU ဥရောပသမ္မတကလည်းအမေရိကန်တို့ရဲ့ရုရှားပေါ်မကြုံစဘူးချမှတ်တဲ့စီးပွားရေးဒဏ်ခတ်မှုမှာသူလည်းပါဝင်မှာဖြစ်ကြောင်းဆွစ်ဇာလန်ဖက်ဒရယ်ကောင်စီကကြေညာခဲ့တာပါယူကရိန်းကိုကျူးကျော်တိုက်ခိုက်တာမှန်ကန်တဲ့လုပ်ရဖြစ်နေရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ချာနေမော်စကိုကလူစနီချေအားကစားရုံမှာမိန့်ခွန်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလက်နက်ကင်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးလူသားစာနာမှုဆိုင်အကျက်တဲတွေပိုဆိုးသွားနေကြောင်းကုလသမဂ္ဂတရားမှုချုပ်ရုံးကတောက်ချာနေမှာပြောပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ရဲစွန့်ခွာသူက5သိန်းကျော်ရှိခဲ့တယ်လို့လည်းပြောပါတယ်။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရင်းမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဇူဘဲထရက်တို့ဖြစ်ကြပါတယ်စနေနေ့မနက်ခင်း VO ရဲ့အစီအစဉ်တွေကိုလိုင်းလိုမီတာ3249 VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်သရစင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America.